Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂုတ်လ10ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ2532.51 နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်တဲ့ကျွန်မအနင်္ဂလာလို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံဟာသတင်းနှစ်ပတ်အတွင်းပြင်ဆင်မှအကြိမ်ဖြစ်ဒီကနေ့မှာပဲအရှိတ်ဘက်ပင်လယ်တဲကိုဒုံးကျည်တွေထပ်ပြီးတော့ဆန်သပ်ပြုလုပ်ပါရဲ။လက်ကီမာတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံအရှိတ်ဘက်ကမ်းရိုးတန်းကိုဒီကနေ့ဝင်ရောက်ပြီးတော့မုန်တိုင်းကြောင့်73ရောက်သေဆုံးပြီးတော့16ရောက်ပျောက်ဆုံးနေပါရဲ။အိန္ဒိယနိုင်ငံမှာလည်းမိုးကြီးပြီးတော့ရေကြီးရေရှမ်းမြေပြိုမှုတွေဖြစ်နေတဲ့အတွက်ပြည်내၃ခုကစုစုပေါင်းသေဆုံးသူ95ဦးရှိသွားပါပြီ။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေထဲမှာတော့မေရိကန်ပြည်ထောင်စုမှာလူ32ယောက်ထိသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပြစ်ခတ်မှုကြီးရဲ့နောက်ပိုင်းမှာတော့အလားတူဒီလိုမျိုးအစုလိုက်ပြုံလိုက်ပြစ်ခတ်မှုတွေနောက်မကြုံရအောင်ဘယ်လိုလုပ်မလဲဆိုတာကိုအမေရိကန်တွေကြားမှာမေးခွန်းထုတ်လာကြတဲ့အကြောင်းသတင်းလွှာနဲ့မွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာမြေပြိုကျမှုဖြစ်ခဲ့ပြီးတော့ဒီကနေ့မှလည်းနောက်ထပ်မြေပြိုကျမှုတွေဖြစ်ပါတယ
်။ဒီနေ့မနက်10:05မိနစ်မှာတောင်းဆုံမှာဖြစ်ပါတယ်။တောင်းဆုံမှာလည်းဒီလိုပဲတောင်းပြူကျတာပါပဲမြေပြိုကျတာပေါ့နော်။နောက်ပြီးတော့
မွန်ပြည်နယ်အမတ်ကိုဆက်တယ်မင်းမြန်ထားတဲ့အပြည့်စုံမကြခင်နာဆင်ရပါမယ်ရှင်။နောက်ဒီလိုမျိုးနိုင်ငံတဝန်းရေဘေးသင့်နေတဲ့အခြေအနေကဘလောက်ထိဆိုးဝါးနေသလဲဒီအခြေအနေကိုတာဝန်ရှိတဲ့သူတွေဘလို့ကင်တွယ်နိုင်ပါသလဲဆိုတာကိုတင်ပြထားတဲ့မြန်မာတခွင်အစီအစဉ်နဲ့တက်မတော်ရဲ့ကိုပိုင်စီးပွားရေးလုပ်နေတဲ့ကောင်းကျိုးစိုးပစ်တွေကိုတုံးသက်ထားတဲ့စနေညဒိုင်းလေလိုက်ဆွေးနွေးခန်းတွေကိုလည်းဒုတိယပိုင်းမှာနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညကျန်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကတာလပြစ်ဒုံးကျည်ပြစ်လို့မှုအတွက်ခပ်ပပါလေးတောင်းပန်သွားတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုတွေကိုရပ်ပြီးရင်သူ့ဘက်ကလည်းဒုံးကျည်စံတပ်ပြစ်လို့မှုကိုရပ်မယ်လို့ကောင်ဆောင်ကင်ကကတိပေးခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မစ္စတာကင်ပေးလိုက်တဲ့စာထဲမှာတောင်းပန်စကားပြောထားတာဖြစ်ပြီးတော့ပူးရဲစီရေးလေ့ကျင့်မှုတွေရပ်ပြလိုက်တဲ့အချိန်မှာတွေ့ဆုံဆွေးနွေးရေးအတွက်သမ္မတထရမ့်နဲ့ပြန်ပြီးတော့တွေ့ဆုံလို့ရတယ်ဆိုတာပါရှိတယ်လို့လည်းဆိုပါတယ်။ကင်ပေးလိုက်တဲ့စာထဲမှာအကုန်ကြများလာတဲ့အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုအကြောင်းကိုအထူးပြစ်တင်ပြောဆိုထားတယ်လို့လည်းသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်မှုကိုပြီးခဲ့တဲ့တနင်္လာနေ့ကစတင်ခဲ့တာဖြစ်ပြီးဩဂုတ်လ20ရက်နေ့မှာအဆုံးသတ်ဖို့စီစဉ်ထားပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့ဘယ်နေရာဘယ်အချိန်မှာတွေ့မလဲဆိုတာကိုတော့သမ္မတထရမ့်ကပြောဆိုမသွားပါဘူး။ကင်ဂျွန်အွန်းနဲ့တိတ်မကြတော့တဲ့အနာဂတ်မှာတွေ့ဆုံဖို့မျှော်လင့်နေတဲ့အကြောင်းနဲ့နျူကလ িয়ার ကင်းစင်တဲ့မြောက်ကိုရီးယားနိုင်ငံဟာကမ္ဘာပေါ်မှာအအောင်မြင်ဆုံးနိုင်ငံတွေထဲကနိုင်ငံတစ်ခုဖြစ်လာပါလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားကဒီကနေ့မှာပဲအရှိတ်ပဲပင်လယ်တဲကိုဒုံးကျည်ဆက်သက်ပြစ်လုလိုက်ပြီးနိုင်ပိုင်ကြမှာပဲသမ္မတထရမ့်ရဲ့ Twitter ကမက်ဆေ့ချ်ကထွက်ပေါ်လာတာပါ။တဟာသတင်းနှစ်ပတ်အတွင်းပြစ်စမအကြိမ်ဖြစ်ဒုံးကျည်ဆက်သက်တာဖြစ်ပြီးတော့မေလကစလို့ခုနှစ်ကြိမ်မြောက်ပြစ်လို့ဆက်သက်တာလည်းဖြစ်ပါတယ်။
ဟောင်ကောင်မှာတော့ဒီကနေ့ဆန္ဒပြပွဲတွေနေရာနဲ့ဖြစ်ပွားခဲ့ပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုနေအိမ်ပုံးတွေတုံးပြီးတော့လူစုခွဲနေနေတာတွေရှိခဲ့ပါတယ်။ထိုင်ဝေခရိုင်မှာဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကနေအိမ်ပုံးတွေတုံးလူစုခွဲခဲ့ပြီးဆန္ဒပြတဲ့သူတွေကာရန်ထားတဲ့အတားအဆီးတွေကိုလည်းဖယ်ရှားပစ်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေဟာအခုဆိုရင်သတင်းပတ်10ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။စူရဘကဆန္ဒပြပွဲတွေတဲကတခုကိုပဲခွင့်ပြုချက်ပေးခဲ့ပြီးတော့ကျွန်တော်ဆန္ဒပြပွဲတွေအားလုံးကိုခွင့်ပြုချက်မပေးခဲ့ပါဘူး။ဆန္ဒပြတဲ့သူတွေကဒီသတင်းမဲ့ဆန္ဒပြပွဲတွေကိုတရက်စောပြီးတောက်ရကြကျင်းပဖို့ဆုံးဖြတ်ခဲ့ကြပြီးတော့ဟောင်ကောင်လေသိမ့်မှာတောက်ကြနေကဒီနေ့ဒီဆန္ဒပြပွဲတွေကတခုဖြစ်တောက်ကြနေကစတင်ခဲ့တာပါဒီဆန္ဒပြပွဲတွေကတခုဖြစ်တဲ့ God the Children ဆိုတဲ့ကြီးတဲ့ဆန္ဒပြပွဲကိုတော့မိသားစုဝင်တွေလည်းပါဝင်ခဲ့ကြပြီးတော့အတော်များများကတော့ကလေးတွန်းလေးနဲ့ပါဝင်ခဲ့ရတာပါဒီဆန္ဒပြပွဲကိုဒီနေရာမှာတော့ကလေးတွေကိုတင်ပေးတဲ့ ABCD စလုံးတွေကိုတမျိုးကြတိုင်းမဟုတ်ပဲအိန္ဒိယမှာ angry ဒေါသဖြစ်တာဒီနေရာမှာ demonstration ဆန္ဒပြတာပြည်နယ်မှာ protest ကန့်ကွက်တာစသဖြင့်စာတမ်းတွေကိုင်းဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါဒီထဲမှာ၃နှစ်အရွယ်တူမဖြစ်သူနဲ့လာရောက်ဆန္ဒပြတဲ့ fake line ကတော့ဟောင်ကောင်မှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကလေးတွေကိုပြောပြပြီးမှန်ကန်တဲ့လူမှုအတိုင်းအတာဆိုတာဘာလဲဆိုတာကိုပညာပေးဖို့လိုတယ်ဆိုပြီးတော့ပြောပါတယ်တခါတည်းမှာအကြမ်းဖက်တာတွေအထိဖြစ်လာနေတဲ့ဟောင်ကောင်ဆန္ဒပြပွဲတွေဟာစစ်စွနစ်တွေအတွက်အဆိုးအဝါးဆုံးနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်လာခဲ့ပြီးတော့တရုတ်ပြည်မှာကြီးအဆိုးရအတွက်အကြီးမားဆုံးချိတ်ချောက်မှုလည်းဖြစ်လာနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာမိုးကြီးပြီးတော့ရေကြီးရေရှမ်းမြေပြိုမှုတွေဖြစ်နေတဲ့အတွက်ကာနာတနာကာရာလာနဲ့မဟာရာဂျာပြည်နယ်တုံးကဆူဆူပေါင်း၃၀၀ကိုးစားငါးဦးရှိသွားပါပြီ။ထောင်နဲ့ချီတဲ့ဒေသခံတွေကလည်းဘေးလွတ်ရာရွှေ့ပြောင်းပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံအနောက်တောင်ပိုင်းကကာရာလာပြည်နယ်မှာနှစ်ရက်အတွင်းမြေပြိုမှုပေါင်း၈၀ကျော်ဖြစ်ခဲ့ပြီးတော့တေဆုံးသူ၄ ဒီကနေ့ကျွန်မဆွေရတာကြောင့်ရေလွတ်ဖို့စီစဉ်ထားတယ်လို့ပြည်내ဝန်ကြီးချုပ်ပင်နာယာယီဝါဂျီယန်ကကချီမြို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီကနေ့စနေနေ့မနေ့ပိုင်းမှာတော့ရှေ့ကသားကြီးမှာအပြည့်အစည်းရုံးမဖြစ်ရအောင်ရေတကားကြေးထိန်တကားတချို့ကိုဖွင့်ထားရတယ်လို့အစိုးရထိပ်တန့်အရရှိသူကရိုက်တာစတင်ဌာနကိုအတည်ပြုပါတယ်ပြည်내အတော်များများမှာလည်းအနေရောင်သတိပေးချက်တွေနဲ့မို့အကြီးကျယ်ရွာသ င်ပင်းနဲ့အပြည့်ပြည့်ဆိုင်ရာလေယာဉ်ခွင့်ကိုလည်းတက္ကစီလမ်းတွေရေကျော်နေတဲ့အတွက်မနေ့တောက်ချာနေကြတဲ့ကပိတ်ထားတာပါ။ကရက်ကာနာတာကာပြည်နယ်မှာလည်း45အတွင်းအဆိုးဆုံးဆိုတဲ့ရေကြီးရေရှမ်းမှုကြောင့်လူပေါင်း20လေးဦးထပ်မံတိတ်ဆုံးခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ရာယူရပါကဒီကနေ့ပြောပါတယ်။ပြည်နယ်တဲကရွာပေါင်း1024ရွာတို့မှာလည်းမုတ်တုံမိုးကြောင့်ရေလွှမ်းမိုးခဲ့တယ်လို့ရေကတာအတော်တော်များများမှာလည်းအမြင့်ဆုံးရေမှတ်ကိုရောက်ဖြစ်တဲ့အပြင်တိတ်တခါ2သိန်းထပ်မံကိုလည်းပေးလို့ရရှိပြောင်းပေးခဲ့ရတယ်လို့ဝန်ကြီးချုပ်ရာယူရပါကပြောပါတယ်
။လကီမော်တိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံအရှိတ်ခံရတဲ့ကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်73ရောက်တည်ဆုံးပြီးတော့16ရောက်ပျောက်ဆုံးနေပါတယ်။ဒါအပြင်လူဦးရေတသန်းလောက်ကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့နေရာချထားလိုက်တယ်လို့တရုတ်နိုင်ငံပိုင်သတင်းစာကပြောပါရယ်။လကီမာမုန်တိုင်းကြောင့်တရုတ်နိုင်ငံရှေ့ဘက်ခရိုင်နဲ့မှာမိုးတဲထန်စွာရောက်သွန်းပြီးတော့လေယာဉ်ခီးစဉ်ရာပေါင်းများစွာနဲ့ယထာခီးစဉ်ဒါဇင်နဲ့ချီပြီးတော့ဖျက်ပစ်ခဲ့ရပါတယ်။ဒါအပြင်ရှန်ဟိုင်းမြို့ကဒစ္စနီလန်ကိုလည်းပိတ်ထားလိုက်ရပါတယ်။မနေ့တောက်ကြနေ့တုန်းကတော့တရုတ်နိုင်ငံရဲ့မိုးလေဝသဌာနကမုန်တိုင်းကိုအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီးဒီကနေ့မှာတော့တဆင့်နှိမ်ပြီးတော့အဝါရောင်အဆင့်ဖြစ်သမတ်ပြောင်းလဲခဲ့ပါတယ်။အကီမာတိုင်ဖုန်းမုန်တိုင်းဟာအောက်ကောင်းနေဆဲဖြစ်ပြီးတော့လေတိုင်နှုန်းဟာတနအီကို189ကီလိုမီတာအထိအများဆုံးရှိခဲ့ပါတယ်ခင်ဗျာ
။ဒီအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11.699.32 kHz 9.33 9.5 kHz 9.85 တို့ကျင်းစနေတနင်္ဂနွေမှာ9.90 kHz 9.55နဲ့ပြောထုတ်ပြန်ပေးပါရစေ
။ VOA မြန်မာပိုင်းကနေစနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားနောက်တစ်ဆင့်ကုန်သွယ်ရေးဆွေးနွေးပွဲတွေကျင်းပဖြစ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒိုနယ်ထရမ့်ကမနေ့တောက်ကြနေ့မှာပြောပါရယ်။ဝါရှင်တန်မှာနောက်လကျင်းပဖို့ရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဆက်လုပ်မလားဆိုပြီး VOA ကမေးမြန်းချက်ကိုသမ္မတထရမ့်ကအဲဒီလိုဖြေကြားခဲ့တာပါ။ဇူလိုင်လကုန်ကဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေသဘောတူညီမှုတစ်ခုမှမရဘဲအဆုံးသတ်သွားခဲ့ပြီးတဲ့နောက်တရုတ်ဘက်ကကုန်သွယ်ရေးစစ်ပွဲကိုအရှိန်မြင့်မှုရည်ရွယ်နေသလိုအမေရိကန်ကလည်းတရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့အဆင်သင့်မဖြစ်သေးဘူးလို့သမ္မတထရမ့်ကအင်ပီရိုတောင်ဖက်ကမြေခင်မြန်မာသတင်းထောက်တွေကိုပြောဆိုသွားတာပါ။သူ့မှာရွေးချယ်စရာနေလမ်းမရှိတော့တဲ့အတွက်တရုတ်ကုန်ပစ္စည်းတွေအပေါ်နှစ်ကြိမ်ဆက်တိုက်အခွန်တိုးမြင့်ကောက်ခံခဲ့ရတာကိုလည်းသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ်။အခုလောလောဆယ်တရုတ်နိုင်ငံအနေနဲ့အဆိုအဝါဆုံးအချိန်ကိုရင်ဆိုင်နေရပြီလို့လည်းပြောပါတယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကိုအမေရိကန်ကုမ္ပဏီတွေကနည်းပညာတွေရောင်းချတာကိုပိတ်ပင်ထားတာကိုဆက်ပြီးထားရှိမလားဆိုတဲ့မေးခွန်းတော့Huawei နဲ့အမေရိကန်ကြားစီးပွားရေးလှုပ်ကိုင်နေတာမရှိဘဲတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ရရင်တော့ဒီကိစ္စအပြောင်းလဲရှိနိုင်တယ်လို့ဖြေကြားသွားပါတယ်
။ American ပြည်အောင်စု Missouri ပြည်နယ်က Walmart ကုန်တိုက်ထဲကိုလက်နက်တွေကဆောင်ပြီးဝင်သွားတဲ့အသက်20ရွယ် Dimitri Andriy Chenko ဆိုသူအမျိုးသားကိုအမေရိကန်အစိုးရတရားရေးအာဏာပိုင်တွေကအကြမ်းဖက်ချင်းကြောင်းမှုဆွဲချက်တွေနဲ့တရားစွဲဆိုလိုက်ပါတယ်။သူကအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့လက်နက်ကိုင်ဆောင်ခွင့်ကို Walmart ကုန်တိုက်ကလက်ခံအတိမတ်ပြုမလားဆိုတာကိုစမ်းသပ်ဖို့အတွက်ကြီးဖြစ်ထားတဲ့ Rifle နဲ့ Pistol တစ်လက်ကိုင်ဆောင်ပြီးတော့ကြီးကားအင်ဂျီပွဲပြီးဝင်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ American တောင်ပိုင်း Texas ပြည်နယ်ဒီကမှာခင်ဗျာ American တောင်ပိုင်း Texas ပြည်နယ်က Walmart ကုန်တိုက်မှာပြစ်ခတ်မှုကြောင့်22ရောက်တည်ဆုံးပြီးရပိုင်းအကြာမှာအခုလိုထပ်ပစ်ခဲ့တာကြောင့်မစ်ဇူရီပြည်နယ် Springfield မြို့ကအဲဒီ Walmart ကုန်တိုက်ထဲမှာလူတွေကြောက်လန့်ကြဖြစ်ကုန်ကြပါတယ်။ Dimitri Andriy Chenko ဟာကြာသပတေးနေ့နေ့လယ်ကအဲဒီကုန်တိုက်ထဲကိုဝင်သွားတဲ့အချိန်မှာသူ့ရဲ့လက်ကင်ဖုန်းနဲ့သူ့ဘာသာသူလဲဗီဒီယိုရိုက်ထားခဲ့ပါသေးတယ်။ဒီဖြစ်ရတွင်ပြစ်ခတ်မှုတစ်စုံတစ်ရာဖြစ်ပွားခဲ့ခြင်းမရှိဘဲ Andriy Chenko ကိုတော့အဲဒီကုန်တိုက်ထဲကလက်နက်ကင်ထားတဲ့မိသားသမားက တပြီးတော့ဖမ်းဆီးခဲ့တာပါတကယ်လို့သာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူဟာအကြမ်းဖက်ချင်းကြောင်းမှုနဲ့ထောင်ဒဏ်၄နှစ်နဲ့ဒဏ်ငွေဒေါ်လာ1000အထိကြာခံရလာနိုင်ပွဲရှိတယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အာဖရိကတိုက်ရှေ့ပိုင်းတန်ဇီးနီးယားနိုင်ငံအရှေ့ဘက်ကမိုရိုဂိုရိုမြို့မှာလောင်စာဆီတင်တဲ့ကားကြီးဒီကနေ့မနက်ပေါက်ကွဲခဲ့တာကြောင့်လူ60ထက်မနည်းမီးလောင်ပြီးသေဆုံးခဲ့ရတယ်လို့90လောက်တော့လည်းဒဏ်ရာရသွားတယ်လို့ရဲတို့ကပြောပါတယ်။ဒဏ်ရာရသွားသူတွေကိုလည်းကုသပေးနေပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်တဲ့မြို့ဟာတန်ဇီးနီးယားနိုင်ငံရဲ့စီးပွားရေးမြို့ဖြစ်တဲ့ဒါအိဆလမ်ရဲ့အရှေ့ဘက်မိုင်ပေါင်း120အကွာလောက်မှာရှိတာပါ။လမ်းကိုချိုးပွေလိုက်တဲ့အချိန်မှာဆီတင်ကားကြီးမောက်သွားရကရိုစိမ့်ကျလာတဲ့တက္ကစီတွေကိုလူတွေကတွားယူကြတဲ့အချိန်မှာပဲမီးလောင်ပေါက်ကွဲခဲ့တာလို့မြင့်မြင့်သက်သက်တွေက AP သတင်းဌာနကိုပြောပါတယ်။အခင်းဖြစ်တဲ့နေရာဟာလူရှုပ်တဲ့နေရာဖြစ်တာကြောင့်တက္ကစီလာယူတာမဟုတ်တဲ့အနီးနားကလူတွေလည်းသေဆုံးကုန်တယ်လို့မြင့်မြင့်သက်သက်တွေ့လူတွေကပြောပါတယ်။အခုလိုလောင်စာစီတင်ကားတွေကနေရိုစိမ့်ကျလာတဲ့တက္ကစီတွေကိုတွားယူရင်ကားမီးလောင်ပေါက်ကွဲပြီးတော့လူသေဆုံးတာမျိုးအာဖရိကတိုက်ရှေ့ပိုင်းမှာဖြစ်လေဖြစ်တာရှိတာပါ။ပြီးခဲ့တဲ့လတုန်းကလည်းနိုင်ဂျီးရီးယားနိုင်ငံဘီနိုပြည်နယ်မှာတက္ကစီတင်ကားမီးလောင်ပေါက်ကွဲမှုကြောင့်လူ45ဦးထက်မနည်းသေဆုံးခဲ့ရတာပါ။2013ခုနှစ်တုန်းကလည်းယူကန်နာနိုင်ငံမြို့တော်ကမ်ပလာစင်ကြေပုံအရမှာအလားတူစီတင်ကားကြီးတစ်စင်းမတော်တဆဖြစ်ရကြောင်းလူ29ဦးသေဆုံးခဲ့ရပူပါတယ
်။အင်္ဂလန်မှာဒီကနေ့ကစားတဲ့ Premier League ဘောလုံးပွဲမှာတော့ Champion Manchester City က West Ham ကိုနိုင်သွားပါတယ်။ Man City နဲ့ West Ham တို့ West Ham အသင်းရဲ့ခွဲမှာကစားကြတာမှာ Man City က5ဂိုးကိုမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ Man City အတွက်ဂိုးတွေကိုတော့အင်္ဂလန်တောင်ပိုင်းတိုက်စစ်မှု Sterling က3ဂိုး Jesus နဲ့ Aguero တို့က2ဂိုးစီသွင်းပေးခဲ့တာဖြစ်ပါတယ်။ဒါကြောင့် Man City အသင်းဟာပွဲဥဒ္ဒမှာ၃မှတ်ရရှိသွားခဲ့ပါတယ်။ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ Brighton က Watford ကိုတကူးကိုမရှိနဲ့ဥဆောင်နေပြီးတော့ Crystal Palace နဲ့ Everton တို့ဂိုးမရှိသေး၊ Burnley နဲ့ Southampton လည်းဂိုးမရှိသေး၊ Bournemouth နဲ့ Sheffield လည်းဂိုးမရှိသေးဖြစ်နေပါတယ်။မနေ့တောက်ကြနေ့ကကစားခဲ့တဲ့ Liverpool နဲ့ Norwich City ပွဲမှာတော့ Liverpool က Norwich ကို၄ဂိုးတကူးနဲ့နိုင်သွားပါတယ်။ Norwich နောက်တန်းက Grant Haley ကခုနှစ်မိနစ်မှာကိုသွင်းလို့ Liverpool အဖွင့်ကိုရခဲ့ပြီးတော့ကျန်တဲ့ဂိုးတွေကတော့ Salah, Van Dijk နဲ့ Origi တို့ကသွင်းယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနှာရှင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေညအတွက်နောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာလူ32ဦးသေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကုံပြစ်ခတ်မှုကြီးရဲ့နောက်ပိုင်းမှာအလားတူအစုလိုက်အပြုံလိုက်ပြစ်ခတ်မှုနောက်မကြုံရအောင်ဘာတွေလုပ်နိုင်မလဲဆိုတာအမေရိကန်နေသားမှမေးခွန်းထုတ်လာနေကြပါတယ်။မတူကွဲပြားမှုတွေကိုလက်ခံရေးစော်ဩနေတဲ့ Los Angeles အခြေစိုက်သုတေသီတွေကတော့ online ကနေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်မယ်ဆိုရင်အဖြေတစ်ခုဖြစ်လာမယ်လို့ဆိုပါတယ်။တစ်ဖက်နဲ့တစ်ခက်ထိခိုက်အောင်လို့အလွန်အကျွံဝေဖန်ပြောဆိုနေတာမျိုးတွေကိုဟန်တားနိုင်မှုအတွက်နိုင်ငံရေးကောင်းဆောင်နေတဲ့လူမှုကွန်ရက်ကုမ္ပဏီတွေဘက်ကလည်းဆောင်ရွက်ဖို့လိုမယ်လို့ဆိုပါတယ်။ Mike O'Sullivan တင်ပြပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင်
။ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ်ဒေသမျိုးကသတင်းပစ်ခတ်မှုတွေအတွက်လူတွေကြေကွဲစီမကောင်းဖြစ်နေကြပါတယ်။ဂျူးလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Simon Watson ရဲ့ဌာနကသုတေသနမှုတွေက online ပေါ်ကမုံတရားဖြန့်ဝေမှုအကြောင်းကိုသတိထားပြီးလေ့လာခဲ့ကြပါတယ်။နေကြဖြတ်ကျော်လာသူတွေကိုပြစ်ခတ်တဲ့ဗီဒီယိုကစားနည်းတွေဂျူးတွေကိုမိသကြိုတဲ့ဆက်ကာတွန်းပုံနဲ့လှုပ်ထားတာတွေဂက်ပ်လို့ခေါ်တဲ့ဂျူးတွေရွှေပြောင်းလာသူတွေအာဖရိကနယ်ပေါ်အမေရိကန်တွေမွတ်စလင်တွေကိုမုန်းဒီရေးလုံးစော်လာတွေကိုတချို့ကကြိုဆိုတဲ့ဝက်ဘ်ဆိုက်စာမျက်နှာမျိုးပါအခြေခံသုတေသီတယောက်ဖြစ်တဲ့ရက်ကော်ဒန်ကလူတော်တော်များများဓာတ်တွေကိုဂရုမထားခဲ့ကြဘူးလို့ခုလိုပြောပါတယ
် If it's immigrants in Texas as it was this past weekend if it's
bigger about ကပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Texas ပြည်နယ်မှာနေတဲ့ရွှေပြောင်းလာသူတွေပဲဖြစ်ဖြစ်အထက်ဘက်ကြတဲ့အနောက်အလယ်ပိုင်းပြည်နယ်ကဆိုမာလီဒုက္ခသည်အတိုင်းဝိုင်းကလူတွေပဲဖြစ်ဖြစ်သူတို့တွေတောင်မှဒီလို website တွေကစားနည်းတွေကိုအမှုမဲ့အမဲ့မဲ့အမဲလို့လို့အာယုံမဆိုင်ဖဲနေခဲ့ကြတာပ
ါမတူကွဲပြားမှုတွေကိုအများလက်ခံနိုင်ရေးစော်နေတဲ့သုတေသနဌာနကတော့တခိုက်ခံရပြီးသေဆုံးခဲ့သူတွေနဲ့အသက်ရှင်ကျန်ခဲ့တဲ့သူတွေရဲ့ပုံတွေကိုအဓိကဖော်ပြလေးရှိပါတယ်။သူတို့ကိုပြစ်မှတ်ထားတိုက်ခိုက်တဲ့လူပြူကြီးဆွေးရေးဝါဒီအကြောင်းကိုအသာပေးရေးသားလေးမရှိပါဘူး။တနက်ကင်ပြစ်ခတ်တိုက်ခိုက်သူတွေဟာတခါတရံမှာအင်တာနက်မှာရေးသားဖော်ပြချက်တွေကိုအားကြပြီးလိုက်လုထားလို့ဆိုကြပါတယ်။သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ခုလိုပြောပါလေ
Shooter in El Paso posted a manifesto online consumed by racist
hate speech.
ไอ้จานลูกขอเลยอินเทอร์เน็ตเว็บไซต์ตะคูก็ปิดกัดตะไคเข้ตัวเนี่ยตบอดาอัญญ์พอปะจัดดิกูทัดเส้นพี่รอออนไลน์ก็นี่ဖြန့်ဝေပေးပါတယ်အခုတော့ဒီเว็บไซต์ကိုပိတ်လိုက်ပါပြီယူဘီဂျီဆိုရဲ့ဝါရကိုသမ္မတဒေါ်နယ်ထရန့်ကိုယ်တိုင်တင်းလာနေကရှုတ်ချပြောဆိုပါတယ်ဒီပြောဆိုခြင်းနဲ့ပတ်သက်ပြီးဆိုင်မွန်ဝက်စန်တဲ့သူတွေကထဏာကပရိုဗီအေဗရာဟင်ကူပါကအခုလိုမှတ်ချက်ပေးပါတယ်
and his speech
in terms of denouncing white supremacy was extremely well.
In the season now, we're about to go into a presidential season again with, I would say, almost
historical.
မော်ရီယာပြန်ပေါင်းဖြန့်ဝေမှုတွေကိုတားဆီးရေးလူမှုကွန်ရက်ကော်မတီတွေဘက်ကရောဘာတွေလုပ်နေတယ်လဲသူတည်တီတွေကအကဲဖြတ်နေကြပါတယ်ဒီတဲ့ပေါ်ပြီးတရားအောင်ဆောင်ရွက်ဖို့လိုတယ်လို့ရော်ဘီအေဗရာဟင်ကူပါကပြောပါတယ်ဖက်စင်နာစီကောင်းသောအာနာရှင်ဟစ်တလာတခါတုန်းကလက်နက်စင်းနဲ့ရေးဖြန့်ခဲ့တဲ့စာတစောင်းကိုသူတည်တနာဌာနမှာပြထားပါတယ်အမုံတရားတွေပြန့်နှံ့ကူးဆက်တဲ့အခါမှာဘာတွေဖ
ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်မိုးများရေကြီးမှုတွေဖြစ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝန်ဒီသတင်းပတ်တွေထဲမှာမုတ်တုံမိုးအကောင်းပြီးတော့မိုးများရေကြီးနေလို့မွန်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်တနင်္လာရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတော်တော်များများကဒေသခံပြည်သူလူဦးရေတသိန်းကျော်ရေပေးတင်နေပါတယ်။ဒီကနေ့မှလည်းစစ်တောင်းမြစ်၊ရွှေကျင်မြစ်၊တန်လွင်မြစ်တွေမှာမြစ်ချောင်းတွေကစိုးရိမ်မဲ့အထက်ကျော်လွန်မြင့်တက်နေဆဲဖြစ်ပြီးဘေးပတ်ဝန်းကျင်ဒေသတွေမှာရေလွှမ်းမှုမှုတွေဖြစ်နေဆဲပါ။အထူးသဖြင့်ကတော့မွန်ပြည်နယ်တွင်မှလူတောင်းနဲ့ချီအိုးရေဆုံခွာပြီးယာယီရေပေးချောင်းစခန်းတွေမှာခိုလုံနေကြရပါတယ်။အဲ့ဒီဒေသမှာပဲဒီကနေ့နေရာတချို့မှာထပ်ပြီးမြေပြိုကျတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မင်းကတောင်ပြိုကျမှုဖြစ်ခဲ့တဲ့နေရာကိုတော့ဒုသမ္မတဦးဟင်နရီဘန်တီယူနဲ့မွန်ပြည်နယ်ဝန်ကြီးချုပ်ပါဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးတို့တွားရောက်ကြီးစုခဲ့ပါတယ်။ဒီကကတော့ဒီမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမြေပြိုကျမှုမှာတော့အနည်းဆုံးလူ30ကျော်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ်။တောင်ပြိုကျမှုမှာပျောက်ဆုံးနေဆဲဒေသခံပြည်သူတွေကိုလူအင်အားဆက်အင်အားတွေတုံပြီးကူညီကယ်ဆယ်ရှာဖွေနေဆဲရှိနေပါတယ်။အခုထိလှုပ်ဆောင်နေတဲ့အနေအထားတွေနဲ့ပတ်သက်လို့မွန်ပြည်နယ်တထုံမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းကြည့်တော့သူကအခုလိုစပြောပြပါတယ်
ကျနော်မနေ့ကမနေ့ခွန်ခွဲရနေရှင်းနိုင်ကြမှာဖြစ်တာမှာလက်ရှိအနေထားကကားစီးရေဘလောက်ရှိလဲဆိုင်ကယ်စီးရေဘလောက်ရှိလဲအိမ်လုံးရေဘလောက်ရှိလဲဆိုတာကတော့ဒီစားဆင်းပြီးကြတော့မရသေးဘူးဒါပေမဲ့အခုလက်ရှိပြန်ရရတဲ့သူက26ဦးမနေ့ကသေးပုံမှာရှိပါတယ်တေဆုံးတဲ့သင်ရမနေ့ကညတိက22ယောက်ဒီနေ့မနေ့8ယောက်ဆိုတော့အလုံးပေါင်းအယောက်30လို့တော့ကျင်းနေတဲ့ခါတာရှိတယ်ကျဟုတ်ကိုကြီးကလည်းရင်းနှောက်ဆုံးစီမီကကြတော့မနေရတဲ့ကွာသမတော်တော်ကလေဓာတ်ဟိုးတွေဒုစားတွေနဲ့စပြီးတော့လမ်းကိုအရင်ဆုံးတစ်ဖက်တလမ်းလမ်းတစ်ဖက်ချမ်းပေါ့ပွင့်သွားအောင်အရင်ဆုံးထိုးရတော့တချောင်းကိုအရင်ဆုံးစလုပ်တာပေါ့နော်တစ်ဖက်ဟိုးရှစ်စီမနေရစပြီးတော့သုံးပါရင်နောက်ပြီးတော့တစ်ပါတို့ဒုစားတို့အဲ့ဒါကြီးလည်းအသုံးပြုပြီးတော့မနေရရှင်းတာပေါ့နော်သူဟိုးကြီးပဲရှစ်စီမနေရသုံးရတယ်အဲ့ဒါကလမ်းပွင့်သွားတာပဲရှိသေးတယ်ဒါပေမဲ့လမ်းရဲ့ညာဘက်တစ်ချမ်းမှရှိတယ်လေကွင်းပေါ့လေကွင်းထဲကိုရောက်သွားတဲ့အရာကြီးကဘာကြီးဖြစ်မလဲဆိုတာတော့ဘူးမမသိဘူးအဲ့ဒီအောက်မှာကားဖက်နေရှိတယ်လူကနေရောက်ရှိတယ်ဆိုတော့ဘူးမမသိဘူးအခုလက်ရှိနေထားရပျောက်ဆုံးကတော့လူကြီး50နဲ့တရားတော်မှရှိတယ်လို့ခံမှန်းလို့ရပါတယ်ကျဟုတ
်ဟုတ်ကဲ့အဲ့တော့အခုလက်ရှိဒီအဲ့ဒီမှာရာသီဥတုပေါ့နော်အခြေအနေကရောဘယ်လိုများရှိပါလဲနောက်ပြီးတော့ဒီမနက်ပိုင်းဒီနေ့မှလည်းထပ်ပြီးတော့ဒီမြေပြိုကျမှုတွေတောင်ပြိုတာတချို့နေရာတွေမှာလည်းရှိတယ်လို့ပြောတော့မွန်တပြည်နယ်လုံးဒီအတိုင်းတာနဲ့ဆိုလို့ရှိရင်ဘယ်နေရာတွေမှာထပ်ပြီးဖြစ်တယ်လို့ဒေါက်ခခိုင်လည်းကြားပါလဲရှင်
ဒီနေ့မနက်10နာရီ5မိနစ်မှာချောင်းဆုံမှာဖြစ်ပါတယ်။ချောင်းဆုံမှာလည်းဒီလိုပဲတောင်ပြူကြတာပါပဲ။နေပြူကြတာပေါ့နော်။နောက်ပြီးတော့ဟိုကကျွဲကြံမှာပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ်။လူတွေတောက်တော့မရှိဘူးဟိုအိမ်နေပါလေတော့ပြူကြပြက်စီသွားတာပေါ့နော်။ဒါမျိုးတော့ရှိပါတယ်။ဒီနေ့မနက်မှာပဲဖြစ်တာပါ။10နာရီ5မိနစ်ကတော့ချောင်းဆုံပေါ့။10နာရီခတ်မှန်းချိန်10နာရီတော့မှာတော့အပေါင်ကျွဲကြံမှာထပ်ဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါဒီဥရောဆိုလို့ရှိရင်ဘယ်နဲ့တော့ကမိုးကတော်တော်လေးကြွားတယ်အပေါင်ပဲခံရလေ။အော်ဟိုဈေးဆိုင်မှာရေတပေးတော်ထက်တက်တယ
်အဲ့တော့အခုလက်ရှိကုညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပေါ့နော်အဲ့မှာရှိနေတဲ့ဝင်ကြီးဌာနတွေပေါ့နော်အဓိကဘယ်ဝင်ကြီးဌာနတွေကကုညီဆောင်ရွက်ပေးနေတာတွေရှိပါလဲနောက်စခန်းနေပေါ့နော်ယာယီဖွင့်လှစ်ပေးထားတဲ့အနေအထားလေးလည်းနည်းနည်းရှင်းပြပေးပါရှင
်ရေဘေးတက်တာကတော့မွန်ကြီးနဲ့တပင်းနယ်လုံးရေဘေးတက်တာပေါ့နော်ရေဘေးတက်စခန်းကတိုက်ဘီးလေးကနေစပြီးတော့ဘီးလေးမှာရှိတယ်အဖုံမှာရှိတယ်ဒီနေ့မှာဆိုရင်6နေရာလောက်ရှိရဲကဲကဲကြီးပေါ့နော်ကျွန်မအခုစီးရကဲကဲကြီးစခန်းဖွင့်ထားတယ်တထုံမှာဆို4နေရာဖွင့်ထားတယ်တထုံမှာက၄ဘီးနဲ့ရေဘီးနဲ့နှစ်ခုဖြစ်ပါတယ်ရေဘီးကအိမ်လုံးပေါင်း150ပျို့ကြတာ35လုံးအပီးလုံးကပျို့သွားတာ35လုံးအဲ့ဒီမှာစတင်ချောင်းက6လုံးပါတယ်သာသမိကအောက်2လုံး2လုံးပါတယ်ဒါ4ဘီးပါရေဘီးကတော့ကဲဒီစကန်လေးခုဖွင့်ထားတယ်လူဦးရေ540ကျော်ကဲဒီစကန်မှာရှိတယ်ဒါကပထုံရဲ့လက်ရှိအနေအထားဖြစ်ပါတယ်အပေါင်မှာကြတော့ဆို2မျိုးဖြစ်ပါတယ်ရေပြိုတဲ့ကိစ္စရရဲ့နောက်ပြီးတော့ရေသေးတဲ့လူပေါ့နော်ကဲဒီစကန်ကတော့နှစ်နေရာဖွင့်ထားတယ်လို့ကြည့်ရပါတယ်ဒါပေမဲ့တကယ်တောင်ပြိုသွားတဲ့နေရာမှာကလုံးလုံးကြီးဖြစ်သွားတယ်တောင်ပြိုတဲ့ဖြစ်စဉ်ဖြစ်သွားတယ်ဆိုတော့ဟိုကွန်ဒီကယ်ဆယ်ရေးကဆပ်ဖွေရေးလုပ်ငန်းပဲရှိပါတော့တယ်အခုချိန်မှာတော့မော်လမြိုင်မှာတော့22နေရာရှိပါတယ်ကယ်ဆယ်ရေးစခန်း22ခုဖွင့်ထားပါတယ်မော်လမြိုင်မှာရေသေးတင်ထုံကြီး၎င်းချောင်းတုံမုတုံရေတိုင်မယောတန်ဖြူစီရအဲ့ဒီနေရာတွေမှာလည်းရေသေးတင်ပြည်ပြည်များတဲ့တော့စခန်းတွေဖွင့်ထားပြီးရှိပါပြီဟုတ်အပေါင်ကိစ္စမှာလည်းဒီလိုပဲဆက်ရန်ရအကူအညီတွေအများကြီးတွန်းရပါတယ်လူဒီကယ်ဆယ်ရေးကတော့လူမှုကူညီမှုအတင်းတွေကယ်ဆယ်ရေးအတင်းတွေဒါမီတက်တို့အဲ့တခင်မျိုးရဲတို့အတမရောအင်အားကတော့ကျွန်မအထင်150နဲ့200သားထုတ်သွင်းထားပါတယ်ဟုတ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီနေ့ကဒီဒုသမရာဦးဟင်နရီဘန်ဒီယူလည်းရောက်လာတယ်လို့ပြောတယ်သူကိုယ်တိုင်လည်းရောက်လာတယ်ဆိုတော့အဲ့ဒီအနေထားလေးလည်းနည်းနည်းပြောပြပေးပါဦး
ဒီလင်းကိုဝင်ပါတယ်ဟုတ်တယ်ပြီးတော့ချောစထုံဝင်တာပေါ့နော်ဒုသမရာကအပေါင်မှာတော့တော်တော်လေးစက်တာလေးခုနလောက်မှပြန်ထွက်ပြန်ခြင်းနဲ့နေရင်းစနစ်တစ်ကျော်ကျော်လောက်ကသွားတာဆိုလေတော့အဲ့မှာတော့သူတို့ထောက်ပံ့ရေးပစ္စည်းတွေပေးတာရယ်နောက်ပြီးတော့ကယ်ဆယ်ရေးစခန်းတစ်ခုမှာအပိစကားပြောတာတော့ဘာလို့ရှိတာလိမ့်မယ်အပိမော်လမြိုင်သွားပါလိမ့်မယ်မော်လမြိုင်ပြီးရင်စိုက်ဆံလန်းကိုဝင်မယ်လို့ကြားရယ်ဒီလိုရှိရင်သက်သက်ဝင်ရဲ့အေးရဲ့ပါလာပါတယ်တဘာဝဘီနဲ့ပတ်သက်ပြီးတော့ကြီးဝေးကိုလမ်းညွှန်ချက်တို့လုပ်မယ်လို့ကျွန်မထင်တယ်မော်လမြိုင်ကိုလည်းဝင်မယ်ပြီးလို့ရှိရင်တော့ဖန်သွားမယ်လို့ကြည့်ရပါတယ်ဟုတ်
ဟုတ်ကဲ့ဒါကတော့ဒီမွန်ပြည်နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒီနိုင်ငံတော်ဝန်မိုးများရေကြီးနေတဲ့အခြေအနေပေါ်မှာသုံးသပ်တင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာမုတ်တုံလေးအားကောင်းပြီးတော့မိုးတွေကတဲတဲထန်ထန်ရွာသွန်းခဲ့တဲ့အတွက်အထူးသဖြင့်မွန်ပြည်နယ်အပါအဝင်မိုးကောက်တဲ့ဒေသတွေမှာရေလွှမ်းမိုးမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမျိုးမိုးတိထန်စွာရွာသွန်းတဲ့အတွက်မြေပြိုကျပြီးတော့လူသေဆုံးတဲ့အထိဖြစ်ပွားခဲ့တာပါ။ရေဘေးတဲ့အခြေအနေတွေကဘလောက်ထိဆိုးရပါလဲဒီလိုအခြေအနေတွေပေါ်မှာရက်ရွာအတိုင်းဝိုင်းနဲ့တာဝန်ရှိတဲ့သူတွေဘလို့ကင်တွယ်နိုင်ပါသလဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြထားတာနားဆင်ပါရှင
်မွန်ပြည်နယ်မှာဩဂတ်6ရက်နနက်အစောပိုင်းကစလို့မူတီထံစွာရောတုံးပြီးရေကြီးရေချမ်းမှုတွေဖြစ်ပွားနေပါလေ။မုံပြည်နယ်ကမော်လမြိုင်ပေါင်ကြိုက်မရောရှိတန်ဖြူစီရဲ့မြို့နယ်တွေမှာဖြစ်ပွားနေတာပါ။မြို့နယ်တချို့မှာမူတီထံစွာရောတုံးပြီးတောင်ကျချောင်းရီတွေအချိန်အဟုန်နဲ့စီးဆင်းလာကြောင်းအဆောက်အဦတွေရေနဲ့မျောပါသွားတာတွေမြေပြိုကျတာကြောင်းနေအိမ်အဆောက်အုံတွေကားတွေပေါ်ကမြေဖုံးလန်းတာတွေဖြစ်ပွားနေပါလေ။ပေါင်မြို့နယ်ဥဒရာကျေးရွာအုပ်ချုပ်ရေးမှူးဦးဖေငင်းကဩဂတ်စ9ရက်နံနက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ရေကြီးရေချမ်းအခြေအနေတွေကိုအခုလိုပြောပါတယ်
။6နိုင်လောက်မိုးရွာတယ်။မိုးရွာတော့လမ်းလေးနဲ့ကျော်တယ်။ကျော်ပြီးတော့တက်ဆက်တယ်တော့ခဏနိုင်7နိုင်လောက်မှာဒီကျွန်တော်တို့အခုထမင်းတော့ဝေတာအုပ်ချုပ်မှုပို့တိုင်းမှာဆက်ပြီးတော့ဒီမှာဖိကျက်တွေလိုက်ရတယ်။ဟုတ်။အမီတို့အခုခံ38ခံ38နဲ့ကျက်သား8ပိတ်ကြ။အခုကောင်ကတော့ထပ်ွက်ထဝရထချက်နေတော့အကြောင်းမှသိစက်ချက်ခိုင်းတာအုပ်ချုပ်မှုလည်းလုပ်အုပ်ချုပ်မှုလည်းပို့ဖို့ဆက်ကြိုးပေးတယ်ဒီကမှပါတယ်
ပ ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာတော့လူနေအိမ်နဲ့ဖုန်းကြီးကျောင်းတွေပေါ်ကိုရုတ်တရက်မြေပြိုကျလာကြောင်းဩဂတ်စ်9ရက်ညနေပိုင်းအထိသေဆုံးသူ15ဦးတွေ့ရှိရပြီး27ဦးကိုအသက်ရှင်လျက်ရှာဖွေခဲ့စေခဲ့တယ်လို့မြန်မာနိုင်ငံမိသားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့တထုံခရိုင်မှဒုတိယခရိုင်ရဲ့တပ်ဖွဲ့ကိုရဲမှုကိုကူကပို့လို့ပြောပါတယ်။
အော်ဒီမနေ့ပိုင်းမှာမနေ့ပိုင်းကျွန်တော်တို့မိုးရမှာမိုးရမှာတောင်ကျိုးတောင်ကျိုးရက်လက်ရှိအစင်းရတော့အိမ်ဆက်နယ်လုံးရဲ့ဘုံကြောင်ပြောင်းရင်ပြီပြီပေါ့နော်အဲ့ဒီမှာလက်ရှိဘူးချိန်ကျိုးတွေရတာဒီဘုံကြောင်နဲ့တိုင်ရဆက်လျောက်ရှိရပါဘူးဟောဒီဘက်ကျန်ဒန်းလီကြီးပြောတော့ဘူးကြီးရောတောင်ကျိုးရောတောင်ကျိုးကြီးတွေရှိရှင်းပြီးတော့ဒီနေရာကိုကားလမ်းဟိုမှာဒီရင်းကြိုက်မှာတစ်ပြက တော့သူကားလေးနဲ့တော့တော့ကားကြီးတော့ကောင်းပြန်တယ်ဒီဘက်ကတော်တော်လေးကိုဒီပြန်ပြပါဘူးနော်ဒီဘက်ကြောင့်ဘက်ချမ်းမှဆိုရင်ကျွန်တော်မူနိုင်ရောက်ပါတယ်မူနိုင်ရောက်ပါတယ်သေးတာပေါ့တောင်းတောင်းတဲ့ရန်ရှိတော့ပေါ့ဒါပေမဲ့အမှရှိကြကြရင်ဆုံးဆုံးမှုရှိပါဘူးဒါကြီးတော့ရှင်းလင်းဖြစ်ပါတယ်ဒါကြီးတော့ကျွန်တော်တို့ဒီအာဖြစ်ဖြစ်ကျွန်တော်တို့ပြန်ရတော့မူရွေးမူကြုံရင်းဥဆောင်ပြီးတော့ကျွန်တော်တို့တက်ပွင့်အားလုံးပေါ့ထုံးလို့ပြီးတော့ဒီပြညာပေါ်တော့ဦးလို့ရှိတယ်ဒီကောင်းဆောင်ရတော့ပတ်တန်ရတယ်ကျွန်တော်တို့ဒီစေစေကြီးပွက်နေနဲ့ကောင်းနေတဲ့ကောင်ကလောက်တော့ဘိုင်းတော့ဆောင်းလိုက်ကြတော့တက်ဆိုင်အောင်ဘာနေရာသက်တူရှိတဲ့ပုံစံရတယ်။ဆင်းပြီးတော့ဒီစိတ်ရမ်းရတဲ့လည်းဒီပေါ်တာတော့ပေါ့လောက်တာပေါ့နော်။ဒီကတော့ပြီးတော့မှာပါ။အဲ့ဒီဖြစ်ပါပါ
။နေ့လယ်ပိုင်းမှာတော့အမြင်ပိုင်းနေရာတချို့မှာရေပြန်ကျသွားပေမဲ့ခြေရွာတချို့မှာတော့ရေနစ်မြုပ်နေသေးပဲဖြစ်တယ်လို့ဒေသခံလူစီကသိရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ပေါင်မြုပ်နေဒေသခံမရှိလာကခုလိုပြောပါတယ်။အဲ
ဒီမလိုက်ရေကြီးသွားတဲ့ခြေနေရာတော့ဒါဒီဥဒ္ဒရာမှာအဘရမအုံဆုံးချိန်ပေါ့နေလာခဲ့တဲ့တက်တဲ့တစ်ချက်ဒီလောက်ကြီးတာမျိုးတော့တစ်ခါမှမကြုံဘူးပေါ့ဒါတော့အခြေအနေပေါ့အခြေအနေကတော့တော်တော်ဆိုးရတယ်နေရာတိုင်းလို့လို့မြုပ်သွားတဲ့အနေအထားကြီးဖြစ်သွားတာဟုတ်ကဲ့အဲဒီကျင်သွားတဲ့ဆုံမန်းကိုအဆုဆုံးပိုင်းတော့မဖြစ်ဘူးနေရာနဲ့ကြာတာမြန်တယ်လို့ဟုတ်ကဲ့အခုကတော့ကားတွေကတော့အကုန်လုံးသွားလို့ရအောင်ဟုတ်ကဲ့ဆက်ပြီးပုံမှန်တော့တင်းရကြာတာတော့ဟိုတောင်ကြီးပြိုတယ်အိမ်တွေလည်းတော်တော်များများပြတ်စုသွားတယ်ပေါ့နော်လူတွေလည်းတော်တော်သေတယ်လို့ကြာပါတော့
တချို့နေရာတွေမှာရေအားပြည့်တာကြောင့်နေအိမ်တွေအလုံးလိုက်မျောပါတာတွေပြိုကျပြက်စီးတာတွေညီပြိုကျတာတွေဓာတ်တိုင်နဲ့သစ်ပင်တွေလဲကျတာတွေအရင်းကြီးတဲ့လမ်းမကြီးတွေရေမြုပ်ပြီးတံတားချိုးကျတာတွေကြောင့်လမ်းပန်းဆက်သွယ်ရေးတွေလည်းပြတ်တောက်နေတယ်လို့သိရပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ Facebook စာမျက်နှာမှာတော့ကူညီထောက်ပံ့မှုတွေလှုပ်ဆောင်တဲ့နေရာမှာအသုံးပြုဖို့လိုအပ်တဲ့ငွေကြေးတွေကိုလည်းချိန်မီလွှဲပြောင်းပေးနိုင်ဖို့စီစဉ်နေတယ်လို့ပြောကြားထားပါတယ်။ပြည်နယ်တွင်းကအစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းထိခိုက်ဆုံးရှုံးမှုတွေကိုစည်ရင်းကောက်ယူတာတွေကူညီထောက်ပံ့မှုတွေလိုက်လံလှုပ်ဆောင်နေတယ်လို့သိရပါတယ်။ဒီလိုရာသီမှာဖြစ်ပေါ်တဲ့တဘာဝဘေးအခြေအနေတွေနဲ့ပတ်သက်လို့ရေအရင်းမြစ်ပညာရှင်ဦးချိုချိုကခုလိုသုံးသပ်ပါတယ်
။ Flash flood လို့ခေါ်တဲ့ရုတ်တရက်ရေကြီးပြီးတော့ဒီကျွန်တော်တတိပိကြီးမရနိုင်နေရေကြမ်းရေကြီးရမှုလဲဖြစ်တတ်ပါတယ်ကျွန်တော်ဟိုဘက်မကွေဘက်ကတောင်းနေလို့ဒီစိတ်ချောင်းနေမှာဆိုလို့ရှိရင်အပေါ်ကရေကျလာပြီဆိုလို့ရှိရင်ကားဖြတ်ကူးရင်တော့မှအချိန်မမီတဲ့အချိန်မျိုးဖြစ်ပြီးတော့ကားရေရေတဲ့ပါသွားတဲ့အချိန်မျိုးကျွန်ရတယ်အဲ့ဒါမျိုးကကျွန်တော်ရုတ်တရက်ဖြစ်တဲ့ရေကြီးရမှုကအဲ့မျိုးတော့တတိပိလို့မရဘူးကျွန်တော်သတိထားမှာအထက်မှာမိုးညို့နေပြီဆိုလို့ရှိရင်အဲ့ဒီဒီချောင်းနေရာအဲ့ချောင်းနေရာဒီတောင်ကျချောင်းနေဆိုလို့ရှိရင်ခြေကြီးကအရမ်းမြန်ပါရဲ့အဲ့ဒါကိုသိထားပြီးတော့အဲ့ရဲ့ဒီသားရဲ့အတွေ့အကြုံနဲ့ယူပြီးတော့သိထားမယ်အချက်တွေပ
ါလက်ရှိမိုးပြင်းတဲ့အပြင်တနင်္သာရီတိုင်းဒေသကြီးမှာလည်းရေကြီးရေရှမ်းမှုတွေကြုံတွေ့နေရပြီးအဲ့ဒီဒေသတွေမှာဩဂတ်၁၂ရက်လောက်ထိမိုးတိထန်စွာရွာသွန်းတာတွေလေပြင်းတိုက်ခတ်တာတွေဖြစ်နိုင်သေးတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ကျွန်တော်သူစပါရမခသတင်းအေဂျင်စီကနေ VOE ကိုဖိတ်ပို့လိုက်တာ
မြန်မာနိုင်ငံတဝက်မိုးများရေကြီးနေတဲ့အခြေအနေတွေကိုစူးစီးပြီးတော့မြန်မာခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92m 32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line to စက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 19 25 32နဲ့စနေတနင်္ဂနွေမှာ line လက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာ line to meter 2532နဲ့ line လက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့် meter kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်ရရှင်များရှင်2019ခုနှစ်ဩဂုတ်လ10ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 1196ကလှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5889နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်တာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလံအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုဆိုပါရစေဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာကျွန်တော်တို့ကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ရဲ့စင်ကစားထွက်လာပြီးတဲ့နောက်ဒီတက်မတော်ကလုတ်ကင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာအယုံဆိုင်ပြောဆိုတာတွေပြန်ပြီးတော့ရှိလာပါတယ်ကျွန်တော်ဒီကနေ့ည VO ရဲ့တရက်လီလိုင်းစီစဉ်မှာလူမျိုးတက်မတော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုတ်ကင်နေတဲ့အပေါ်သတင်းရှင်တွေအမြင်ဒီလိုမျိုးစီပွားရေးလုံလုံတဲ့အပေါ်မှာမေခွန်းတွေကိုတက်မတော်ဘက်ကပြန်ပြီးတော့ခြေပါပြောဆိုချက်အပေါ်သဘောထားဆရာတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဒေနိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူတွေကတော့တင်နဂဗျူဟာလီလာရေးအဖွဲ့ကိုတီထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးနဲ့နိုင်ငံရေးလီလာတုံးတက်သူဦးတမောင်တန်းတို့ပါ။မင်္ဂလာပါခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာနိုင်ဆွေဦးရဲ့သဘောထားကိုမေးချင်ပါတယ်။ဒီတိုင်းပြည်ကာကွယ်ဖို့အတွက်အဓိကတာဝန်ရှိတဲ့တက်မတော်အနေနဲ့ဘာကြောင့်မို့လို့ဒီလိုမျိုးကိုပိုင်စီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့တင့်နေလို့မြင်လို့ရပါတယ်လေခင်ဗျ။အ
ဲကျွန်တော်မြင်တာကတော့ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံတွေမှာတော့ဒါကဟိုတက်မတော်တွေမြင်နေပေါ့လေ။စီးပွားရေးလုပ်ဆောင်မှုမရှိဘူး။တိုင်းပြည်ကလည်းလိုအပ်တဲ့ budget ကိုပြည်ပဝါထောက်ခံလို့ရှိရစလားကတော့ဒါကဟိုသဘောတရားရနှံ့ကြပါမယ်ခင်ဗျ။ဒါပေမဲ့လည်းအခောင်းအောင်ချိန်ချိန်ချိန်ချိန်မှာပိုင်းမှာတက်မတော်ကဒီနေ့တော့ဒီအချိန်မှာကတော့အဲ့ဒီအချိန်ကဒီတက်မတော်ခေါင်းဆောင်တွေနဲ့ဒီနည်းပုံဆုံးစဉ်းစားခြင်းလို့လည်းအဆုံးသတ်ပါဘူး။ဆက်ကြတော့ဒါကျွန်တော်မြင်တာကတော့ဒီတိုင်းပြည်ကြီးဝေးဒါကဟိုအခြေအနေပေါ့နော်။အခုဆိုရင်တော့ဒါတကူဝေးအခြေအနေပြည်ပြည်ကြီးဝေးအခြေအနေမှာပြည်ပြောင်းမှုတွေတဲ့အခြေအနေမှာဒါတစ်ခက်တလဲများနေပြီးတော့မှအခုလောက်ဆောင်မှုတွေပါတယ်။နောက်တစ်ချက်ကတော့ဒီမှာဒီတာဝန်ထမ်းဆောင်ယူတဲ့စစ်ကြီးတွေနဲ့ဒါမိသားစုတွေတက်တော်ချောင်းကြီးရဲ့အတွက်ဒါတော့ထောက်ပံ့ပေးလို့လိုတယ်အဲဒီတော့နိုင်ငံတော်ကပြီးတဲ့တာဝန်ရေးတစ်ချက်ကဒုံမောင်းမှုရှိတဲ့အချိန်မှာဒါကိုပိုင်းစီးပွားရေးလုပ်ငန်းတွေတော့ထူထောင်မှုအကျဉ်းချုပ်အကျဉ်းရေးကြေးကြရလို့ယူဆပါတယ်နောက်တစ်ခုကတော့တတိယအမြင်နဲ့ဒီအင်ဒိုနီးရှားနိုင်ငံဒီလိုတက်မတော်ဥပမာမျိုးတရုတ်နိုင်ငံအတွေ့အကြုံတွေကိုတက်မတော်ဥပမာမျိုးဒါကိုစနီးနာခါးခဲ့တယ်ဒီအချိန်ကဒီကားကြီးပြရပါတယ်အဲ့ဒီကကဟိုတက်မတော်ကစီးပွားရေးလုပ်ငန်းတွေကအခုကြောင့်ကျေပွန်ရပါတယ်ဒီလိုတုံ့ပြန်ပြပါ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဥတမောင်တန်အနေနဲ့ရောအခုဒေါက်တာနိုင်ဆွေဦးပြောသွားတဲ့တက်မတော်ကစီးပွားရေးလုပ်ငန်းလှုပ်ဆောင်သင့်တယ်ဆိုတဲ့ဒီအကြောင်းပေါ့လေအခြေခံအကြောင်းချက်ဒါနဲ့ပတ်သက်ပြီးဥတမောင်တန်သဘောတူပါလားဥတမောင်တန်ကိုယ်တိုင်ကရောဘယ်လိုမြင်ပါသလဲခင်ဗျာ
ဟိုတက်တော်ကတော့ရှင်းနေတဲ့အချိန်တော့တက်တော်ကအရာရာလောက်အမြင်ရှိတဲ့အမြင်ရှိတာပေါ့နော်အဲဒါတော့လက်ရှိပါရေးကလည်းအဲ့ဒီအချိန်မှာအပါဝင်ပေါ့နော်အဲဒါဒီဘူးကအပြင်တက်တော်အထုတ်တဲ့နိုင်ငံတွေမှာတက်မရာထွေးရခန်းကနာကိုကွန်ပျူတာသုံးလို့နေရှိပါရေးတွေနဲ့ဆက်ဆက်ပြီးတော့တည်းဆက်ဆက်ကြတာကိုတွေ့ရတယ်နောက်ပြီးတော့ရှင်းလင်းပြောင်းလဲမှုတွေတက်တဲ့မှာအဲကျွန်တော်မမီလောက်ဆိုဘောနော်အချက်လက်မှနေလေနောက်ထောင်းလေဒုတိယပြင်ပေးကြပါဘောနော်အဲကျွန်တော်မထိုင်းဆိုလို့ရှိရင်လည်းဒီဒီဆိုလို့ရှိရင်ညာဒီကြောင်းလိုက်ကတက်တော့အရှေ့တော်နေနေပိုင်းရဟာဘောနော်အဲကျွန်တော်အင်ဒိုနီးရှားမှာဆိုရင်ရှိရှိလည်းအဲ့ဒီလိုပဲ ကွန်ပျူတာနဲ့များကြီးကိုတက်မလို့ခိုင်းရတာလည်းရှိတယ်။အဲ့တော့ဒါရီယာသူ့ရဲ့အခွင့်ဒုက္ခကိစ္စတစ်ခုလို့တက်မလို့ကပြင်တယ်။ရောရှိအဲ့ဒီတက်မလို့ကြီးကရနေတယ်သူ။အနာမရှိတော့တဲ့အချိန်မှာလည်းအဲ့ဒီလိုပဲဆက်လက်နေကြတယ်ပေါ့နော်။ဒါမြန်မာနိုင်ငံလည်းဒီထက်ကတစ်ခုလိုပဲအဲ့ဒီလိုပြောရမယ်ထင်တယ
်။ဟုတ်ကဲ့ပါ။ဒေါက်တာနိုင်စုကျွန်တော်ဒီမှာဒေါက်တာနိုင်စုတို့မေကွန်းလေးတချို့ကျွန်တော်သိကျင်တာလေးတွေပေါ့လေပြည်သက်လေးသိကျင်မယ်ထင်ပါတယ်ကျွန်တော်တို့ဒီအပြင်မှာပြောဆိုနေကြတာတခါကျွန်တော်တို့ဒီစီစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ VOE Facebook ကနေကြောင်းညပြီးတဲ့နောက်ပိုင်းမှာမှတ်ချက်ပြီးပြောဆိုလာကြတယ်ပေါ့ကနေပြီးတော့ကျွန်တော်တချို့အချက်လက်လေးတွေနေကျင်တာရှိပါတယ်ပထမတစ်ခုကဒီကျွန်တော်တို့ဥပိုင်လို့အလွယ်တကူခေါ်ကြတဲ့မြန်မာစီးပွားရေးဥပိုင် Limited ပေါ့နော်နောက်တစ်ခုက MEC မြန်မာစီးပွားရေး Corporation ဆိုတော့ဒီလုပ်ငန်းကြီးနှစ်ခုအတွဲဒီကုမ္ပဏီကြီးနှစ်ခုအတွဲတမတော်သားရိကလာစားတွေကနေပြီးတော့လာစဉ်ဟလာမထဲမနေရထဲဝင်ရတယ်ဆိုတော့အဲ့ဒါဟုတ်ပါသလားခင်ဗျ။ဟိ
ုကျွန်တော်ပြီးတော့ကတော့ဟိုဥပပိုင်းအတိအကျတော့ကျွန်တော်ဒီပြရတော့ဒီမြတ်စီဝါဥပပိုင်းနေတဲ့ပေါ်လေအများကြပြီးရတာဥပပိုင်းကတော့ဒါအဆုံးရှင်ရာကိုအမျိုးမျိုးအဆုံးရှင်ရာအတန်းစားရရောအမျိုးမျိုးရှိတယ်ခွဲကြားထားတာရှိပါတယ်ပေါ့လေ။အဲ့ဒါပေးတော့ပြလိုက်ဒါကဟိုထားရဲအဆုရှိရာတွေရှိတယ်တူးချင်းဒါထားရဲအဆုရှိရာတွေလည်းရှိတယ်ပေါ့လေဆိုတော့ဟိုတတ်မှတ်ထားဒီတတ်မှတ်ရာဒီအချက်လိုက်ဒါတတ်မှတ်ထားရဲဒါထည့်ဝင်ရမယ်အဆုရှိရာတွေရှိတယ်အဲ့အဲ့ဒီအဆုရှိရာတွေကမှဒါကဟို30ပဲဒီဒီကနေ့တော့ရာဂိုင်းမျိုးစီပြန်လဲဒါခွဲရပြီးတဲ့အနေအထားမျိုးရှိတယ်။ပုံမှန်အားဖြင့်ဆိုရင်အာဇူလိုင်လတော့ဆိုရင်တို့ကဒီအငယ်ရနေပြီဖြစ်ပါတယ်။အခုပိုင်းနဲ့ပတ်သက်ပြီးတော့ပါပေါ့။ဒီလိုဒီထည့်ဝင်ထားခြင်းအားဖြင့်ဒါတမီးတမဲအနေနဲ့ဒါကသူရဲ့သက်သာခြုံချည်ကိုအထောက်အပံ့ပြည့်နေလို့ဒီကြားရတဲ့ပုံတော်လေးလို့တော့ကျွန်တော်ပြင်ပါတယ
်။
ပုံမှန်အားဖြင့်တော့ဒါကဟိုတိုင်းတက်ဖက်ဒီမှာဒီတိုင်းတက်ဖက်လိုက်ဒီလိုက်ဖြစ်စီတူးပြောက်ချင်းအဖြစ်ဒါထည့်ဝင်လို့ရှိပါတယ်ခင်ဗျ။
ဟုတ်ကဲ့မဖြစ်မနေရဆိုတာဟုတ်ပါလားခင်ဗျ။မထည့်မနေရဆိုတာ
အဲ့ဒါအခုဒီလိုတရင်ထပ်ပေါ်နေတာရှိနေကျွန်တော်တို့ဒါအတိအကျပြောလို့ဖြစ်ပါတယ်ကျွန်တော်
ဟုတ်ကဲ့ဆိုတော့ဒီကုမ္ပဏီချင်းတစ်ခုကနေအကျိုးမြတ်ရလာတာတွေပေါ့ရောဒီအစုရှယ်ယာထဲဝင်တဲ့တမတော်သားတွေကိုခွဲဝေပေးတယ်ပုံတော
့မှန်ပါတယ်ခွဲဝေပေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အစီအစဉ်ဆက်မသွားခင်မှာဂျာထဲမှာဒီကျွန်တော်တို့စီကိုအဓိကအဖြစ်တော့ကျွန်တော်တို့ email နဲ့ Facebook ကနေပြီးတော့လေကျွန်တော်တို့ဖိတ်ခေါ်ထားတဲ့အခါမှာမှတ်ချက်ပေးပြီးတော့ဆွေးနွေးထားကြတဲ့သောတာရှင်တချို့ရှိပါတယ်။အဲ့ဒီထက်ကမှတ်ချက်တွေတော်တော်များပါတယ်။ဒီကျွန်တော်တို့အစီအစဉ်ပေါ်မှာစိတ်ဝင်တစားနဲ့ဆွေးနွေးကြတာဆိုရင်ကျွန်တော်မှတ်မိသလောက်မှတ်ချက်ပေါင်း900ကျော်ရှိပါတယ်။ကျွန်တော်တို့ကို message နဲ့ direct ပို့ပြီးတော့ဆွေးနွေးကြရလည်းရှိပါတယ်။အဲ့ဒီပရိသတ်အားလုံးကိုလည်းပဲကျေးဇူးတင်ပါတယ်။ဟလာမှတ်ချက်တွေနဲ့ဆွေးနွေးပေးကြတဲ့တိုက်တိုက်ဝုံဝုံမင်းမင်းဆိုင်ဆိုင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးတော့ကျွန်တော်တို့ကို Facebook ကနေပြီးတော့ message ပို့ထားတဲ့သောတာရှင်တူဦးရဲ့စာပေါ်လေတဘောတာအဲ့ဒါလေးကျွန်တော်ပြောပြချင်ပါတယ်မတ်စုမွန်ဖတ်ပြပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီစောရိုသားဆိုတဲ့ဖိုင်တရာကဒီအကောင့်ပိုင်ချင်းကတော့စနေနေ့ဒဲလေးလိုက်မှာမေးချင်တာကတဲ့စစ်တပ်ကစီးပွားရေးတွေလုပ်နေပြီမဲ့အောက်ခြေစစ်သားတွေကမပြေလည်တာနောက်ချင်းကြားကြီးတွေနဲ့ရှေ့တန်းထွက်နေတာရှေ့တန်းမှာဘွတ်အိုင်ငယ်လေးတွေကရေတွေကိုငုံပြီးတော့တောက်နေရတာတွေတွေ့နေရပါတယ်တဲ့ဒါဆိုရင်စစ်တပ်ကစီးပွားရေးလုပ်တာကစစ်တပ်ကစစ်သားတွေခြောက်လဲဖို့ဆိုတာနဲ့ကွဲလွဲနေပါတယ်တဲ့ဒီတော့အောက်ခြေစစ်သားတွေအဆင်ပြေအောင်ဘယ်လိုလုပ်ပေးနေပါသလဲဆိုတာသိချင်ပါတယ်တကယ်တော့ပြည်သူကအောက်ခြေစစ်သားတွေကိုမမုန်းကြပါဘူးတဲ့ဂယုဏတတ်နေကြပါတယ်တဲ့လူတွေမုန်းနေတာကတော့တရားမျှတမှုမရှိတဲ့စစ်အာဏာရှင်စနစ်ကိုပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ပါဆိုတော့ဒေါက်တာနိုင်စုကြီးကျွန်တော်တို့စီကိုပို့တဲ့သောတာရှင်အများစုပါဒါကဒီသောတာရှင်တယောက်ပြောသလိုကျန်တဲ့သောတာရှင်အတော်များကလည်းပဲအဲ့လိုပြောကြပါတယ်ဟလာတက်မတော်ဘက်ကတရားဝင်ဒါနဲ့ပတ်သက်လို့ပြောဆိုထားတာကတက်မတော်သားတွေတက်တာချောင်းချီးဖို့နိုင်ငံတော်စီးပွားရေးတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့ဆိုတဲ့အချက်တစ်ချက်ကိုအဓိကပြောထားပါတယ်ဒါပေမဲ့သောတာရှင်တွေပြောကြတာကသူတို့လက်တွေ့တွေ့နေရတာမှာလည်းအောင်ငယ်သားတက်မတော်သားတွေအနေနဲ့ချောင်းချောင်းလေးလေးရှိတာကိုမတွေ့ရဘူးလို့အဲ့လိုပြောကြပါတယ်ဆိုတော့ဒီပေါ်မှာဒေါက်တာနိုင်စုဘယ်လိုမြင်ပါသလဲခင်ဗျ
ကျွန်တော်တို့အဲ့တော့ဒီပြောမှာဆိုရင်တော့ဟိုဘက်ကကျွန်တော်တို့နိုင်ငံကချမ်းသာတဲ့နိုင်ငံမဟုတ်ဘူးခွင့်မျိုးစုနိုင်ငံတခုမဟုတ်ဘူးဒါကခွင့်မျိုးစုနိုင်ငံဖြစ်တဲ့နိုင်ငံကဟိုကျွန်တော်တို့ကဒီချင်းရဲတယ်ပေါ့ဒီလိုအခြေအနေမျိုးမှာတော်တော်များမကောက်ဘူးနိုင်ငံတော်ရှိတဲ့ institution အပြီးပြီးမှလည်းဒါကဒီ institution တွေမှာတောင်းအောင်ထမ်းတောင်းပြီးတော့ဝင်နေနေပေါ့ဒီတို့ကအပြေအဝထောက်ပံ့ပေးဖို့ဆိုတာကတော့ဒါမြန်မာပြည်တွေရောအများကြီးဒါရှိနေတော့ဖြစ်ပါတယ်အဲ့ဒီကဒါကဟိုအောက်ချီမှာလည်းဒီတို့ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီလိုမှကျွန်တော်ချမ်းသာနေချမ်းသာနေနိုင်ငံမဟုတ်တဲ့အတွက်ဖြစ်ရင်းမှုတွေတော့တကယ်တည်းရှိဦးမှာဖြစ်ပါတယ်အဲဆိုတော့ဒီစီးပွားရေးလုပ်ငန်းတွေလုပ်တဲ့ဆိုတာလည်းတတိယပိုင်းကတော့ဒါနဲ့ဒီသားစုတွေနဲ့ပတ်သက်ဆိုရင်လုပ်နေလို့ရနေမှာပဲခင်ဗျာဆိုတော့ဒီစီးပွားရေးလုပ်ငန်းတွေလုပ်တဲ့ဆိုတာလည်းတတိယပိုင်းကတော့ဒါတွေကိုကူညီဖို့အတွက်တက်တာချောင်းချီအတွက်နိုင်ငံစီးပွားရေး sen ye de kha ja lo gana bong song atwet ka gwe ye atwet de ma hou phe ne gana bong song atwet chano lu pai san pit pit wa wa ma thong nai mo so lo hla tam ma ro atwet a thong si ma long lauk nai da jaw di lu si bwa yi lo wa lo phu lu wat de so ye chang ba jet ko u thum mon da lak khan ba da la a ri paw ma blu myin da le
par ba so ya do yim ma tam lo ha ဒီပေါ်ပေါ်ရအစင်လာကိုလူးစားဖို့ကောင်းတာပေါ့နော်။မတ်တပ်ကိုထူတော်နေကတပ်မကိုထူတော်နေတဲ့ကောင်းဆောင်ပြောရကြတဲ့စကားလေးရှိတယ်။အတူတည်းကိုကြောက်အောင်ဆန်းဖို့။ဒီလူလူဆင်းရဲနေတဲ့ချိန်မှာတပ်မတော်ကအဲ့ဒီဆင်းရဲပြည်သူတွေအတွက်သူကဆွန့်လို့ဖတ်တယ်စိတ်ကနေလုံးလုံးကစိတ်တွေဝင်တာ။သူကခွင့်ထူးခံတာမဟုတ်ဘူး။ဒါကအင်မတန်တမ်းအကြည့်လေးစားစရာကောင်းတဲ့စိတ်ကအဲ့ဒီစိတ်ကနေကျွန်တော်ကြောက်အောင်ဆန်းကဥဆောင်ရတဲ့အဲ့ဒီစိတ်ကနေပဲမမတတ်တော့ဘူးလား။နောက်ထပ်ကောင်းဆောင်နေတာကိုယ်တမိုင်းကိုတော့ကိုယ်လေးစားအောင်လုပ်တာဖြစ်နေတယ်။အဲ့ဒီတော့ကနေပြောမယ်ဆိုလို့ရှိရင်စိတ်နဲ့ဆက်ချန်ကောင်းသွားမလားမသိဘူ
း။ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဥတမုံတန်ကိုမေးချင်တာကဒီကနေ့ကဘာပေါ်မှာတမတော်တွေပေါ့လေစစ်တပ်တွေပေါ့ကျွန်တော်တို့ဟလာတကယ်ကတော့စစ်တပ်လို့ပြောတာဘာမှမမှားဘူးလို့ကျွန်တော်ထင်ပါတယ်ဒီနေရာမှာဟလာကုန်တိတ်ခါညှိုးနှွမ်းအောင်နစ်နာအောင်နောက်တစ်ခုကနှိမ့်ချတဲ့သဘောမျိုးနဲ့တုံးတဲ့ယူရကြမဟုတ်ဘူးလို့လည်းကျွန်တော်နားလဲပါတယ်နိုင်ငံတကာကလက်နက်ကန်တပ်ဖွဲ့တွေလည်းကျွန်တော်တို့စစ်တပ်လို့ပြောကြတာပါပဲဆိုတော့ကျွန်တော်အလွယ်တကူပဲဒီနေရာမှာစစ်တပ်လို့ကျွန်တော်သုံးဆပြစီဆိုတော့စစ်တပ်ကဒီတမတော်သားတွေကိုတမတော်သားကျွန်တော်တို့ရရှိအရာခံအကြက်တသားအားလုံးပေါ့လေလက်ရှိအခြေအနေအားဖြင့်အလုံးလုံးထောက်ပံ့ပေးနိုင်မှုအလုံးလုံးဆိုတဲ့နေရာမှာတင့်တင့်မြတ်တောင်းကူညီတက်တက်ချောင်းချူတဲ့လူပေးနိုင်မှုဆိုရင်ဘာလို့တင့်တယ်လို့ကျွန်တော်တို့တွေးလို့ရမယ်အဲ့ဒါကတစ်ချက်နောက်တစ်ချက်ကဒီကနေ့ကဘာပေါ်မှာဒီစီးပွားရေးလှုပ်တဲ့နိုင်ငံရဲ့စစ်တပ်ပေါ့လေအတော်များများရှိပါသေးတယ်လား
စီပွားရေးလုပ်တဲ့အစုရှယ်ယာတွေထည့်ထားတဲ့စစ်တပ်တွေကတော့အဲ့ဒီကျက်နာရှိစနစ်ကကူညီတဲ့နိုင်ငံတွေမှာလုံခြုံရေးကဏ္ဍရှိတတ်ကြတယ်ပေါ့နော်။ဒါပေမဲ့စံတော်ရဲ့စံနှုန်းတွေကမြန်မာတပ်တော်ကြီးစာရေးတဲ့စံနှုန်းတွေကပြီးရင်1950ခုနှစ်ကဒီနေ့ကတပ်တော်ခေါင်းဆောင်တွေရေးသားခဲ့တဲ့ရေးသားချက်တွေထားရတာကပြောရမယ်ဖြစ်လို့ရှိရတော့အဲ့ဒီလိုတိုက်ကြီးအပြင်လေကမှပြည်သူတွေခံစားနေရတဲ့ချိန်မှာကိုကအဲ့ဒီလိုမျိုးပို့တော့သူတို့ကချက်ကြတာအမှန်လေဗျာသူတို့အဲ့ဒီစာလေးဖောက်ခင်ရလေအဲ့ဒါအဲ့တော့ဖြစ်တာမဖြစ်တင်တာဒီကတော့အပိုင်းပေါ့နော်တကယ်တော့တိုက်ကြီးကမွေးနေပြီဆိုလို့ရှိရင်အဖွဲ့အစည်းတစ်ခုကအထူးသဖြင့်တက်မတော်လို့နော်ဒီလိုလူတွေအတွက်ဆိုပြီးတော့အဲ့ဒါနဲ့ရှိရှိခဲ့တယ်။သမိုင်းမှာလည်းအာဏာတွေသိမ်းခဲ့တယ်။ပြည်သူ့စိတ်အိုးကြီးကြီးတယ်၊ကောက်ွက်တယ်ဆိုပြီးတော့လည်းပြောခဲ့တယ်။အဲ့ဒီလိုပြောခဲ့တဲ့ပုဂ္ဂိုလ်လေးအရင်နဲ့ဆိုလို့ရှိရင်တော့ပို့ပြီးတော့ပြည်သူ့မျက်နှာကိုကိုယ်ကြည့်ရဲကိုကောင်းတာပေါ့ဗျာ။နော်ဒါကတော့စာမန်စဉ်းစားကြည့်တာပါ။ဘာမှမဟုတ်ပါဘူး။ဘာမှအထူးထူးထူးထူးဟိုကျွန်တော်တို့သဘောတရားတွေဘာတွေနဲ့လဲကြည့်တာမဟုတ်ပါဘူး။အဲ့တော့ပြည်သူ့မျက်နှာသားတွေအသေးသေးတော့ရှိဖို့ကြိုးလိုက်နေဖြစ်နေ
။ဟုတ်ကဲ့။ကျွန်တော်ဦးစိတ်မောင်မိထီလာဆိုတဲ့ဒေါ်ရရှင်ကြောင့်ပြေးပို့ထားတဲ့အီးမေးလ်လေးနည်းနည်းကျွန်တော်ချုပ်ပြီးဖတ်ပြပါရစေ တမ်းမတော်စီဝိုင်းလုပ်ငန်းတွေလုပ်နေတာတမ်းမတော်ရဲ့ပင်မတောင်မှာမဟုတ်ပါဘူးသို့တော်လည်းနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှိမ့်ချနေတဲ့အခြေအနေမှာတမ်းမတော်သားတွေတာဝန်ကအနာယူဆေးဘုံနဲ့တက်ကထွက်ရတဲ့အခါဒီမှာလုပ်ကင်စားဖို့ဘာမှအရင်နေမရှိဘာမှမလုပ်တတ်ကြလို့စင်းစင်းရဲရဲနဲ့နဲ့အငယ်ခံပြီးဝမ်းစာရှာဖွေစားတဲ့သူမျိုးတွေရှိပါတယ်ဒီအခြေမျိုးတွေကလုကင်းအောင်တမ် ဒီနေ့ညောတော်ကိုရှင်အမြတ်များစွာကြောင့်လုံနိုင်ခဲ့ပြီမဲ့လက်တွေ့အမြင်အားဖြင့်အောက်ခြေတက်မလို့သားတွေအကျိုးခံစားရမှုလွန်နေနေတာတပ်ပြင်းရောက်တတ်တော်ဟုံးနေဆင်းရဲမှန်းပန်းနေပြီတော့ကိုတွေ့နေရပါတယ်လှုပ်ဆောင်ချက်တွေကိုထင်သာမြင်သာရှိအောင်အတိပေးရှင်းလင်းချက်တွေမရှိလို့လည်းကျေနပ်စရာမရှိပါဘူးတဲ့အဲ့လိုဆိုနေထားပါတယ်ဆိုတော့ရောနွန်စီစုကမြားအများစုကပြောကြတာတော့အရာပါပဲဒီလက်တွေ့အပြင်
ူဆပါလဲ
။ဟုတ်ကဲ့ကျွန်တော်ပြောခဲ့တယ်မှာလည်းပါတယ်လို့ဒါကလူရဲ့ချက်တွေကိုရှိနေတယ်လို့ပြောပါတယ်။ဒီကတည်းကတော့ဖြည့်ဆည်းပြီးနေတဲ့အပိုင်းတွေမှာပေါ့။ဒါပေမဲ့လုံးရတဲ့ဒီလိုမျိုးတွေဒီလိုမျိုးပြရတယ်။ဥပမာအဖြစ်ဆိုရင်ကျွန်တော်တို့ကဒီပါတီရဲ့အရေးကြီးတဲ့သူဒါကအများပိုင်းဒီလိုခုကြောင်းလဲဆက်ပြီးပြောမှာပြောတယ်ပေါ့။ဒီချက်တွေမှာတော့ကျွန်တော်တို့ကဒီတက်မော်တာနဲ့ဒီရောက်စုနဲ့ခြေအားရင်းနဲ့ဆက်ပြီးရတာဖြစ်ပြီးတော့မှဒီချိန်မှာတော့ဒီအများကြီးဒီဝင်ရတဲ့အခြေအားအစ်ချီအဝေးရတဲ့အခြေအနေကြီးတောင်းလဲတောင်းလဲပေါ်နေတယ်ခုံကြီးပြီးသွားတယ်ဒီမှာစီဝိုင်းတော်ပြီးချင်းလာတယ်ဒီလိုပဲလုပ်လာလို့မျိုးကြီးစားတယ်ဒါပြင်တော့ပုံပြီးတော့ပြင်းပြတဲ့အခြေအနေကိုပြည်ပြီးထောက်သွားမှဖြစ်ပါတယ်ဒီပြည်ပြီးတောင်းလဲလို့မဖြစ်ဘူးတပြည်ပြီးတော့တောင်းလဲတောင်းလဲမျိုးကြီးစားတယ်နောက်ပြီးတော့မှဒီစီးရံမျိုးကြီးအစစ်အမှန်ဟောင်းမျိုးကြီးဒါဖောက်ပြန်သေးလို့အစီအစဉ်နေရာလေဒါလူဝဲချက်ကြီးချီတော်ရှိနေမှာဖြစ်နေလို့ဒီပြေလေးလုံးဆောင်ပြည့်အပိုင်းကြီးပြောရတယ်ဒါလို့လဲဆိုတော့ဒီတိုင်းကြံရုံးကြီးကြီးမှာစီးရံအောင်အရာတွေဒါကအတော်ပေါ်ထုတ်ပြီးတော့ဒီတိုင်းပြည်ပိုင်းကြီးမှာတော်တော်များနေပြီဒါကျွန်တော်မြင်ရတယ
်
အဲဒါလည်းစီးရံအောင်အစီအစဉ်တွေကငွားပြားလုံးနဲ့အတွက်ကြောင့်ပြည်လို့ဒီလိုမျိုးဒီအရင်းနဲ့ရာသီဥတုကဟာတော့လေအပင်ပါလာကိုစောင့်ကြည့်တော့မှာအကျိုးကျေးဇူးတင်သွားမယ်အခါမျိုးပတ်သက်နေခြင်းဖြစ်ပါတယ်။ဒါသာကျွန်တော်ဒီစိတ်ကောင်းကြီးအပြည့်ကိုတော့တော်တော်ကြီးကြည့်ကြည့်နေကြတယ်ဒီပြင်းနာတဲ့ဒီပြီးတော့မှာဒါကဟိုပြည်ပေါ်ဆောင်ပြီးလို့လေဒါဒီပြည်ကြီးရဲ့လိုတော့မြင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုက budget အပိုင်းပေါ့လေ budget ဆိုရင်လည်းပဲခုနကတော်တော်စုပြောတဲ့ထဲမှာလည်းပါပါတယ်။မှတ်ပါတယ်ဒီဘက်နောက်ပိုင်းအကြောင်းလဲလှုပ်လာတဲ့နှစ်တွေမှာဟလာတမ်ဘရောအတွက် budget ကဟိုးအရင်တုန်းကတော့များတော့ဘူးပေါ့နော်ဒါပေမဲ့လက်ရှိအဖြစ်မှာတော့ဟိုကျွန်တော်မှိုင်းလည်းပြောပြပါဥတ္တမုံတန်တဲ့ဖြစ်ဖြစ်ရော်နိုင်စေဖို့ဖြစ်ဖြစ်လက်ရှိအဖြစ်ကျွန်တော်နားလည်ထားတဲ့လို့တော့နည်းသွားတဲ့ရော့သွားတဲ့စူတာတောင်မှာတက်မတော်ရဲ့ဘတ်ဂျက်ကအများဆုံးလို့ကျွန်တော်နားလည်ထားဆဲပါကျွန်တော်နိုင်ငံကဥနာပြောလိုအပ်ချက်တွေအများကြီးပဲအဓိကအဖြစ်ပညာရေးကျန်းမာရေးစာပြအဖြစ်စောင့်ရှောက်ပြုစုရေးဆိုတာတွေကကျွန်တော်တို့ကတပုံတပင်းမြန်မာနိုင်ငံကလိုအပ်နေတာပါတခြားနိုင်ငံတွေရဲ့ GDP နဲ့ရှင်ရင်တက်မတော်ရဲ့အသုံးစရိတ်ကနည်းတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့ကျွန်တော်တို့ဘလောက်တက်နိုင်ပါလဲထပ်ပြီးတော့မြန်မာနိုင်ငံကဒီထက်ပို့ပြီးတော့ဘလောက်ထိကျွန်တော်တို့တက်နိုင်ပါလဲဒါကိုကျွန်တော်တို့စဉ်းစားဖို့မလိုဘူးလားဆိုတော့ကျွန်တော်မေးချင်ပါတယ်ဒေါက်တာနိုင်စုဘယ်လိုထင်ပါလဲ
ဟုတ်မှန်ပါတယ်ဒါကဟိုကျွန်တော်နိုင်ငံအမိသားနဲ့အရှိရင်တော့ဒါတော်ရေးပဲပြုံးတာများနေလို့ကျွန်တော်မှန်ပါဒါလေးနဲ့လည်းတက်မလို့မြင်ကြတော့ဒါကမရှိမဖြစ်ဒါစာဝေးအင်အားတို့အဲ့ဒီလိုတဲ့ဟာပေါ့နော်တက်ဆောက်တဲ့ဆောင်ကြီးဒီတော့နေရတယ်ဒါလည်းအဖြစ်ပြပါလေဒါအပြင်ကျွန်တော်တို့ကဒီကြောင်းရင်းလာတဲ့တဘာအခြေအနေတွေကိုကျွန်တော်တို့ပြလို့ရပါတယ်အခုဆိုရင်ဒီတဘာအကြီးကဒီတဘာကြီးအရင်ကတည်းကဒီအောက်ကတိတိကျကျရောက်ရှိလာတယ်ဒီလိုအင်းကြီးကတမှုတွေကအဲ့လိုရောက်ရှိလာတဲ့အချိန်မှာကျွန်တော်နိုင်ငံကအင်းကြီးကတမှုတွေကဒီမှာဒီလိုအချင်းကြီးကျင်းရကျွန်တော်တို့အားရနိုင်တဲ့နိုင်ငံဖြစ်ပါအဲ့ဒါဒီလိုတော့မှဒီတော့ဒီနိုင်ငံကမတော်နိုင်ဘူးလေအိတ်စနဲ့အဆောက်ကြီးဒီတော့မှကျွန်တော်ရဲ့အချိန်မှာဒီမှာမှာနိုင်ငံရဲ့ဒါကဝေးအင်အားကိုလေဒါတောင်းတင်းအောင်လုပ်ထားဖို့လိုအပ်ပါတယ်ဒီလိုမှမဟုတ်ဒီနိုင်ငံဒီလိုဒီလိုဒီလိုဖြစ်အောင်လုပ်ရင်အင်အားရလည်းအများကြီးကျွန်တော်တွေ့နေပါတယ်ဆိုတော့ဒီလိုမျိုးဖြစ်လို့တဲ့ဟာတွေကဝေးတစ်ကြိမ်နဲ့ဒုတိယကြီးကဟာဖြစ်တယ်အဲအဲ့ဒီလိုမျိုးလေဒါကလည်းဒီလိုပြဿနာချုပ်ရည်ကြီးကြတော့တစ်ခါကဖြစ်တယ်တမို့ဒီတိုင်းနေနေနေရနေကြမှာတစ်ခါတလန်းကနေဖြစ်တဲ့အမျိုးခံရောက်တယ်ဖြစ်လို့ဒီမှာလည်းကျွန်တော်ပြောရအောင
်ဟုတ်ကဲ့ဥရမတန်ရော်ရီပုံမှာဘယ်လိုမြင်ပါလဲဒီခုနကဘုံကပေါ်တော့ပေါ့ဘတ်ဂျက်ကဘလောက်ထိတက်နိုင်အောင်မှာလဲတကယ်လုံးလုံးတက်ထိကျွန်တော်တက်နိုင်မှာလားလက်ရှိအခြေအနေအားဖြင့်အဲ့ဒီအတွက်ဒီလိုဆက်ဖြစ်နေအောင်မှာလားဘယ်လိုမြင်လဲဥရမတန်ဟိုတိုင
်းပြည်မှာမှန်းနာလို့ရှိရင်တော့တိုင်းပြည်ရဲ့ဝေဝေပုံမှာမြင်ကြည့်တော့လေကျွန်တော်တို့ကတုံးသွားသိရတာပဲဒီအရင်တော့တော်တော်များတယ်ခုနောက်ပိုင်းမှာဆိုလို့ရှိရင်တော့တခါတော့အဖြစ်ပြောရင်ရှော့သွားတာတွေ့ရတယ်နော်သူတို့ကျန်တဲ့ data ပြတ်ချတာကြည့်လို့ရှိရင်ကျွန်တော်ကတော်တော်များများပုံနေကြဒီကဝေးအကုန်သိတတ်ပါနော်ဆိုပြီးတော့ကျွန်တော်ပြန်ပြီး ီးရတာလေးတွေရှိတယ်ဒါပေမဲ့ဘတ်ဂျက်ကိုတုံးတဲ့အခါမှာတော့ကျွန်တော်ပြင်လဲနေတာဟိုလေဒီလိုလိုကဘာလို့တုံးနေဆိုတော့ကျွန်တော်ငွေမရှိဘာလို့ဒါကလည်းခေါင်းကြီးကအဲကာထားတယ်လို့ပြောရမှာပေါ့အဲတော့ဒီကအချင်းတော့ဟိုဒီပတ်စံလေးအကုန်လုံးကဒီလိုလိုကနေပြည့်တဲ့အခေါ်ဒီလိုလိုရဲ့နော်ဒီအရင်းကတိပေါ့နော်တဘာဝအရင်းကတိကစပြီးတော့အဲ့ဒီရတဲ့ပတ်စံများနဲ့စပြီးတော့ကျွန်တော်ကုန်ထားတာဆိုတော့ဒီလိုလိုမြင်နိုင်ရမယ်ရှိတယ်သူတို့ပြတ်တော့ကနော်ဒီစီပန်ကလည်းရှိတယ်ဖြစ်နေ။ဟုတ်ကဲ့
ခင်ဗျာ။
ကျွန်တော်တို့ခွေကျူးတွေခံရတယ်ဆိုတာနားလည်လို့ရပါတယ်။ဒါနဲ့ဒါတွေတော့ဒီအရေးကြီးရ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တိုင်းပေါင်းဆွေးနွေးမယ်တော်ရရှင်တူကိုဖိတ်ခေါ်ကြပါတယ်တော်တော်ဆွေးနွေးတော့ပဲပြီဆိုတော့သူလည်းဆွေးနွေးဖို့ပဲစိတ်ကူးရမယ်ထင်ပါတယ်ဆိုတော့ဦးချစ်မြင့်ဆွေးနွေးနိုင်ပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့လက်နက်ကိုင်အဖွဲ့ကြီးရလဲကျွန်တော်တို့ဝန်ကြီးဌာနပေါင်းဆောင်ရဲတော့ခုဖြစ်ပါတယ်ခင်ဗျာစူးစမ်းညီညီနဲ့သူကကျွန်တော်တို့အခွင့်အာဏာကျွန်တော်လုပ်ပိုင်ခွင့်ကသုံးတဲ့ခုတော့ကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအရနိုင်ငံတော်သမ္မတပြည်စီရာမှာတော့လုပ်ပိုင်ခွင့်မရှိတော့ဟိုဒီစစ်တပ်နဲ့သမ္မတနဲ့ဆိုတာအခြားအောင်မဟုတ်ပဲနဲ့ပြေးလိုက်ဖြစ်နေပါလေ။အဲဒီကြတော့သူကကျွန်တော်တို့ကသမ္မတကိုလူတို့ကရွေးချယ်တယ်။၅နှစ်တန်နဲ့၄နှစ်တန်ကြိုင်ကြိုင်ဆက်ရွေးမယ်မကြိုင်ရင်ချုပ်မယ်။အဲအကြောင်းလေးလုပ်မယ်။ဒါပေမဲ့ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်ဖို့တော့ဘယ်လိုမှကျွန်တော်တို့ဖြုတ်လည်းမရဘူးဆန့်လို့လည်းမရဘူးဖြစ်နေတယ်။ဒီလူတို့လည်းကင်းကွာနေတယ်။ဒါကြောင့်သူတို့ရဲ့လူရည်တွေကကျွန်တော်တို့စစ်တပ်ပိုင်းဆိုင်ရာရဲ့ငါကိုပိုင်းဒီဝိုင်းတွေကဒီလိုနဲ့ဒီလိုတော့လို့ပြောရရင်ကျွန်တော်တို့ရောအခက်ခက်ဆက်ပါခင်ဗျာ
ဟုတ်ကဲ့အချင်းမင်းကျေးဇူးတင်ပါတယ်တော်နိုင်စုနိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဆိုတဲ့နေရာမှာတော်နိုင်စုအနေနဲ့ဘယ်လိုအထောက်အကူပြုနေတယ်ဆိုတာလေးများနမူနာပြောလို့ရမလားခင်ဗျာ
အဲဒီလိုမြင်လာတော့ဟိုဒီစီးပွားရေးနေနေရဲ့ဂျာပယ်ကြီးရဲ့ဒီဂျာရဲ့ဒီအဲမှာကတော့ဒီကဒီတော့ငါတို့ကဒီကြေးကြီးတက်တော့ဒီကိုပေါ်နေတယ်။အဲ့ဒီကဒီချင်းကားရဲ့ပေါ်တဲ့ကြီးကိုကုတ်ပုံကြီးရောပြည်ကြီးကိုရောင်းချပေးမယ်။ဒါလည်းမျိုးကြီးနေပေါ်ပြီ။ပြီးတော့မှဒီဒီဒီကစုံနေတယ်တချို့ဒီငယ်ငယ်ဒီအဲ့ဒီဘာဒီဝိုင်းတော့ဒီချင်းကဒီဒီတော့ထုတ်တဲ့ကုတ်ပုံကြီးလည်းဒီနိုင်ငံမှာဒီဟိုနိုင်ငံမှာရှိတဲ့ဓာတ်တွေဓာတ်ကြောင့်တော့ဟာလို့မပေါ်နေတာမျိုးတွေကိုရောပေါ်တင်ရသည်ဒီကဟိုဒီပါးကျင်းနေတယ်တနည်းအင်းနဲ့ဆက်ဆောက်ပြီးပြီးသွားနေတယ်တွေ့ရပါတယ်။နောက်တစ်ခုကကျွန်တော်ခုနပြောနေတာကတော့ဟိုဒါကင်မရာကိုဒီမှာရေးချင်ကြမှာတော့ဗီဒီယိုကိုဒီလိုရေးချင်လို့မဟုတ်ပါဘူး။ဒါနဲ့ငါမားကတော့ဒီမှာတော့ဒီဒီမှာရေးချင်တယ်ဆိုတော့ချက်မရှိတော့
ဘူး။ဒါ
ကကင်မရာဒီနေ့ဆက်ရဝင်စီဆက်ဆက်လို့မရတော့မဟုတ်ပါဘူး။ကင်မရာမှာပါဝင်နေလို့ရေးတော့ဒီဆိုတော့ဒီစာလို့ဒီအဲ့ဒီဒီရှိပါတယ်။ကင်မရာကတုံးတက်ဖြစ်ပါလေ။ပါဝင်နေလို့ရေးတော့ဒီမှာပါဝင်နေ။ကင်မရာတော့ဒီဒီကဒီကကင်မရာကိုပါဝင်ဟုတ်ကဲ့ကျွန်တော်ရအမေကနားခံတာဖြစ်ပါတယ်
ဟုတ်ကဲ့ပါကျွန်
တော်ကစီရင်အမည်ရှိနေတော့ကျွန်တော်ကတော့တောင်းကြံလာပါလိမ့်မယ်ဟုတ်ကဲ့
ဟုတ်ကဲ့ပါကျွန်တော်တို့ဒါဒီအကြောင်းကတော့ဒီချာလေးဆက်ဆက်နေလို့ဒါလေးကိုထားလိုက်ကြအောင်ပါကျွန်တော်အခု Facebook message ကပို့ထားတဲ့တော်ရရှင်ကြောင်းရဲ့ပေးစာလေးနားလောင်ဖတ်ပြပါခင်ဗ
ျဟုတ်ကဲ့ပါရှင်ကိုရွှေခဲဆိုတဲ့အကောင့်ပိုင်ရှင်ကစစ်တပ်ကတဲ့စီးပွားရေးလုပ်ငန်းတွေလောက်တာသဘောမတူပါဘူးတမ်ရောဟာ professional တာဖြစ်တဲ့စစ်တပ်ဟာစီးပွားရေးလုပ်ငန်းတွေလုပ်နေခြင်းအပြင်ရာဇဝတ်မှုတွေလက်စားမှုတွေခြားစားမှုတွေနဲ့ပတ်သက်လာပြီးတော့ဂုံတိုက်ခါကြသွားစေနိုင်တယ်ရွေးကောက်ခံပြည်သူအစိုးရလက်အောက်ရောက်လာဖို့မလွယ်တော့ဘူးတဲ့ဒီမိုကရေစီစနစ်နဲ့ညီတဲ့တမ်ရောမဖြစ်နိုင်တော့မှမဟုတ်ပါဘူးတဲ့တမ်ရောသားတွေရဲ့လိုအပ်ချက်တွေကိုနိုင်ငံတော်အစိုးရကသာဖြည့်ဆည်းပေးဖို့တာဝန်ရှိပါတယ်တမ်ရော်ဒါမြအတွက်တက်တာချောင်းချီကြီးအတွက်ဆိုတဲ့အကြောင်းပြချက်နဲ့ဗိုလ်ချုပ်ကြီးများဘီလီယံများမီလီယံများတွေဖြစ်အောင်လုပ်နေတာအောက်လိုက်ငယ်သားများအကျိုးခံစားခွင့်နဲ့ဆုံးရှုံးနေတာဟာတဲ့အမြင်မတော်ကြားမတော်ဖြစ်နေပြီတဲ့ဖွဲ့စည်းပုံပြင်ရေးကိုအဟန့်အတားလုပ်နေတာဟာဒီစီးပွားရေးလုပ်ငန်းကြီးတွေကိုလက်လို့ရမှာကြောက်လို့ဆိုပြီးအဆွတ်ဆွဲခံနေရတာဟာလည်းရှက်စရာဖြစ်နေတယ်တဲ့ဒါကြောင့်ဒီစီးပွားရေးလုပ်ငန်းကြီးတွေကိုဘလို့ထုခွဲရောင်းချစည်ရင်ရှင်နိုင်ငံပိုင်လုပ်ငန်းတွေစီလွဲပြောင်းပေးတာတွေကို NLD အစိုးရနဲ့အမြန်ညှိနှိုင်းပြီးတော့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံပြီးတော့မိမိမူလတာဝန်များကိုကျေပွန်စွာထမ်းဆောင်မဲ့ professional တက်မတော်ဖြစ်အောင်အင်ဒိုနီးရှားတက်မတော်ရဲ့လုပ်နေလုပ်ဟန်ကိုနမူနာယူပြီးတော့လုပ်ဖို့လိုပြီးလို့ထင်ကြောင်းပါဆိုပြီးရေးထားပါတယ်ရှင်
ကျေးဇူးတင်ပါတယ်နောက်တူကတော့ကျွန်တော်တို့ email ကနေပို့ထားတာပါဆိုတော့အဲ့ဒါကိုတော့မဆုမွန်ဖတ်ပြပ
ါဟုတ်ကဲ့ပါရှင်ဒီပြင်းမနာဖိုးကြီးဆိုတဲ့သူကရေးထားတာပေါ့နော်ကဘာကြီးမှာတဲ့စစ်တပ်နဲ့အတူဥဆောင်နေကြတဲ့အာဏာရှင်နိုင်ငံတချို့ရှိနေကြသေးပါတဲ့ဒါပေမဲ့အဲ့ဒီစစ်တပ်ကအာဏာရှင်အရက်သားအောက်မှာပဲရှိနေတာပါတဲ့မြန်မာနိုင်ငံမှာတော့လုံးဝတခြားစီပါပဲတဲ့တပ်မတော်က2008ခြေဥ်ကိုအကာအကွယ်ပြုစစ်ဘော်ချုပ်ကြီးများအတွက်ဘာမဆိုပြောဆိုလုပ်မယ်ဆိုတဲ့သဘောတရားကိုတွေ့ရပါတယ်တဲ့တပ်မတော်ကစီးပွားရေးလုပ်နေတာနှစ်90ကျော်ပေါ့တဲ့တတိုင်းပြည်လုံးနဲ့ချက်ချုံကြ ရှိဘိုးကြီးတွေအားလုံးကထားစရာနေရာမရှိလောက်အောင်ကိုချမ်းသာသွားတာကလွဲရင်ဘာမှတိုင်းပြည်အတွက်ဖြစ်မလာပါဘူးတဲ့အရှင်းဆုံးနဲ့အပွင့်အလင်းဆုံးပြောရရင်တက်မတော်ရေတော်ပါတော့ဗျာမြန်မာပြည်ကြီးကိုကမ္ဘာအလယ်မှာအဆက်တွေထပ်မခွဲဆုတ်ပြတ်တတ်အောင်မလုပ်ပါနဲ့တော့လို့ပြောကြရင်လည်း
ကိုနေရာကိုသာပြန်ကြပါတော့လို့ဆိုပြီးရေးထားပါတယ်ရှင်။ဟုတ်ကဲ့တစ်ဆက်သေးပါပဲနောက်ထပ်ကျွန်တော်တို့အီးမေးလ်နဲ့ပို့ထားတယ်ဆိုတော့ရှင်သူရေးစာအတိုလေးရှိပါသေးတယ်ညလောင်လေးလို့ဟုတ်ကဲ့ပါရှင်သူကတော့ဥတည်ငွေဆိုရသူပါတမရော်ကားတဲ့စီးပွားရေးလုပ်တယ်ဆိုတာကတော့တမျိုးကြီးပြတဲ့တမရော်တက်တာချောင်းချီအောင်လုပ်တယ်ဆိုရအောင်နိုင်ငံတော်ဘတ်ဂျက်ထဲကအများဆုံးယူစင်းစစ်ခွင့်မရတ မေးခွန်းရှိပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ပါကျွန်တော်တို့အချိန်45မိနစ်45စက္ကန့်50လောက်ကျန်ပါတယ်ဥတမုံတန်းနေရောင်းနေဆိုဦးနောက်ဆုံးအချုပ်လေးအခုဒီကုလသမဂ္ဂကထွက်လာတဲ့အစီရင်ခံစာအဲ့ဒီကုလသမဂ္ဂကပြောတဲ့အချက်တွေကြောင့်ဒီတမတော်လုံနေစီးပွားရေးတွေပေါ့ဘလောက်တိတယောက်မှုရှိနိုင်တယ်လို့ဒေါက်တာနိုင်ဆိုဦးယူဆပါလဲခင်ဗျာ
ကျွန်တော်တို့ကရေဒီအချက်လေးချောက်ဖွေးအပယ်ပေါ်လေအဲဆက်ပိုင်းနေနေချင်လို့ရုပ်ရှင်အဆုံးပြေနေနေတော့အပြောအကြေတိုင်းကလက်ထက်ထားခြင်းမရှိဘူးလို့နော်ဘာလို့ဒါကအားလုံးကြည့်လို့လိုရတယ်လို့မြင်ပါတယ်ဆက်လက်ထက်ဒီလိုအပြောအကြေတိုင်းတော့လက်မခံပါဘူးဆိုတော့ပြည်လို့လိုရတယ်ပေါ့ဆိုတော့ဒီနည်းတော့အပြင်တော့ဒါကဟိုတိတ်ပြီးတော့မှကျွန်တော်တို့အမြင်ကတော့ဒါပြည်အောင်မှာမဟုတ်ဘူးကုလသမဂ္ဂမှာပြင်တော့ပြင်နိုင်ရှိတယ်ဒါကကျွန်တော်တို့ကတော့တော့တော့ဒါနိုင်ငံနဲ့တက်မလို့ပေါ့ဒါတက်ဆုံးဒါမျိုးပြောမှာဒီတော့အဲ့ဒီကနေအပြားပြီးနေတယ်ဒါကတခုလိုလေးနေမှာလေကျွန်တော်
ဟုတ်ကဲ့ဥတမောတန်ဘလောက်ထိထိခိုက်မှုရှိနိုင်ပါလဲတက်မလို့စီပွားရေးလုပ်နေတဲ့အပေါ်
ပရမအရိအစီအခံစားကပြတ်ပတ်ထားတဲ့မဟာပြူဟာကိုကြည့်တယ်လို့ပြောပြီးမှလို့သူရွေးပုံကပြတ်မှတ်မထားတဲ့ဆိုလို့ပြောအောင်မပါလို့ဆိုတော့ဒီအချာဒီနဲ့စစ်တပ်နဲ့ကျောင်းနေတယ်အဲ့တော့ရှင်ခန္ဓာလုံးကြီးနေတဲ့သူတွေဆံပြောချတဲ့သူတွေကိုနိုင်တော့ခဝဝဆိုလို့ရှိတော့ရတဲ့ကလည်းခဝဝပဲဖြစ်လို့ရခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တိုင်းလီလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အချိန်ဒီမှာပဲပြည့်သွားပါတယ်ပြည်နိုင်ဆွေးနွေးပြကြတဲ့ဥတမောင်တန်းနိုင်ငံလိလသူသူဥတမောင်တန်းကျွန်တော်တို့တင်ကြပြော်လိလရဲ့အဖွဲ့ကအဖွဲ့တီထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးတိုက်ပောင်းဆွေးနွေးပြတဲ့သောတော်ရှင်တွေကျွန်တော်တို့ Facebook ကနေမှတ်ချက်ပြီးဆွေးနွေးပြတာအီးမေးလ်ပို့ဆွေးနွေးတာအထူးသဖြင့်နားထောင်သူသောတော်ရှင်တွေအားလုံးပဲအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုကြကြသိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့တဲ့လေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစနေနေ့တဲ့လေလိုက်အစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်လေးဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါဦးရှင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကတာလပြည့်ဒုံးကျည်ပြည်လုံးမှုအတွက်ခပ်ပပါလီတောင်းပန်သွားတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောပါရယ်အမေရိကန်နဲ့တောင်ကိုရီးယားပူးရက်စီလေ့ကျင့်မှုကိုရရင်သူ့ဘက်ကလည်းဒုံးကျည်စာသားပြည်လုံးမှုကိုရမယ်လို့ကောင်ဆောင်ကင်ကကတိပေးခဲ့တယ်လို့လည်းသမ္မတထရမ့်ကပြောပါရယ်မစ္စတာကင်ပြလိုက်တဲ့စာထဲမှာတောင်းပန်စကားပြောထားတာဖြစ်ပြီးပူးတွဲစီလေ့ကျင့်မှုတွေရပ်ပြလိုက်တဲ့အချိန်မှာတွေ့ဆုံဆွေးနွေးရေးအတွက်သမ္မတထရမ့်နဲ့ပြန်ပြီးတော့တွေ့ဆုံလိုပါတယ်ဆိုတာပါရှိတယ်လို့လည်းဆိုပါရယ်ဟောင်ကောင်မှာဒီကနေ့ဆန္ဒပြပေါ်တဲ့နေရာအနှံ့ဖြစ်ပွားခဲ့ပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေရုပ်ပုံးနဲ့တုံးပြီးလူစုခွဲနှိမ်နှင်းတာတွေရှိခဲ့ပါတယ်။တိုင်ဝေခရိုင်မှာဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံးနဲ့တုံးပြီးတော့လူစုခွဲခဲ့ပြီးဆန္ဒပြတဲ့သူတွေကာယံထားတဲ့အသားစီတွေကိုဖယ်ရှားဖြစ်ခဲ့တာပါ။ဟောင်ကောင်ဆန္ဒပြပွဲတွေဟာအခုဆိုရင်တရင်တစ်ပတ်ဆယ်ပတ်မြောက်ရှိသွားပြီဖြစ်ပါတယ်။အစိုးရဘက်ကဆန္ဒပြပွဲတွေထက်ကတခုကိုပဲခွင့်ပြုချက်ပေးခဲ့ပြီးတော့ကျန်တဲ့ဆန္ဒပြပွဲအလုံးကိုခွင့်ပြုချက်မပေးခဲ့ပါဘူး။အိန္ဒိယနိုင်ငံမှာမိုးကြီးပြီးတော့ရေကြီးရေရှမ်းမြေပြုံမှုတွေဖြစ်နေတဲ့အတွက်ကာနာတကာကာရာလာနဲ့မဟာရာရှာပြည်နယ်တုံးခုမှာစုစုပေါင်းသေဆုံးသူ95ဦးရှိသွားပါပြီ။ထောင်နဲ့ချီတဲ့ဒေသခံတွေကလည်းဘေးလွတ်ရာရွှေ့ပြောင်းပေးလာရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။နိုင်ငံအနောက်တောင်ပိုင်းကကာရာလာပြည်နယ်မှာနေရအတွင်းမြေပြုံမှုပေါင်း80ကျော်ဖြစ်ခဲ့ပြီးတော့သေဆုံးသူ42ဦးရှိသလိုဒေသခံ3ကျော်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရတယ်လို့အိန္ဒိယဘုအစိုးရရဲ့တဘာဝဘေးသံစီမံခန့်ခွဲရေးဌာနကပြောပါရယ်။တကီမာတိုင်ဖုန်းမုန်တိုင်းဟာတိဝန်ကအရှိပဲကန်ယူရန်ကိုဒီကနေ့မှဝင်ရောက်ခဲ့ပြီးတော့မုန်တိုင်းကြောင့်73ယောက်သေဆုံးပြီး16ယောက်ပျောက်ဆုံးနေပါတယ်။ဒါအပြင်လူရေကတန်းလောက်ကိုလည်းပြေးလို့ရကောပြောင်းရွှေ့ပေးထားရတယ်လို့နိုင်ငံပိုင်တရုတ်သတင်းစာကပြောပါတယ်
။စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။
Sabine Sanya, Adapan Engineer Garo, Nick Ivanov Chabarishi, Jamanga Sumoma, Dinyabai Season Ego Tao, you did some bigger Apchabare. A good Tony bigger season ago, Nyasa Nagani, Saturnite, the Jay Jammy Tony Bibarishi, Malapia Manakin, Chow Nagani, Coronite, Tony Bimet, Season Egole, Samuel Nas and Ayabare. Vio Ego Nata singer Jare dresses two Vetishibare, Dorashini, Alo Shulan Chani Jabazishi.
This program has come to you from the Voice of America, Washington.